Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တန်ရဲ့2024ခုနှစ်ဧပြီလ3ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ချိန်လိုင်းထိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင
်။ American ယူကောက်ပွဲကိုဝေမဆွတ်ဖို့သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီချင်းဖင်နဲ့ဖုန်းစကားပြောဆွေးရမှာသတိပေးခဲ့ပါတယ်။ကူညီပေးရေးဝန်ထမ်း9ဦးသေဆုံးခဲ့ရတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကအစ္စရေးကိုတိုက်တွန်းပါတယ်။တရုတ်မြန်မာနယ်စပ်လွယ်ကျယ်မြို့ပတ်ပတ်လည်ကို KIA ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွယ်ကျယ်မြို့အတွင်းမှာစစ်ကောင်စီအုပ်ချုပ်ရေးယနေ့အားလုံးရပ်တန့်နေတယ်လို့ဒေသခံသတင်းတွေကသိရပါတယ
်။ဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှာတော့မြန်မာနိုင်ငံမှာတကြံကာလအတွက်ပြင်ဆင်နေကြတဲ့အခြေအနေမြောက်ရီ KIA 4K ခေါ်ကစစ်ကောင်စီကင်းစခန်းကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူလိုက်တဲ့အကြောင်းဗြိတိန်စာသင်ကျောင်းတွေမှာလက်ကင်ဖုံသုံးဝင်တက်မြင့်တဲ့အစည်းအဝေးအာတိတ်သမုတ်တရားတွင်လေးလာတွေ့ရှိချက်ဘာဘီအယုတ်တွေရဲ့သမိုင်းကြောင်းနဲ့နနက်ပင်တွေ့တဲ့သုံးတဲ့ fashion စတဲ့သတင်းဆောင်မတွေကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကဘာတလွားခီးသွွားအစည်းအဝေးတို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေတင်ပြပါမယ်ရှင်။
အင်္ဂါနေ့ကခေါင်းဆောင်တယောက်ဖုန်းနဲ့စကားပြောဆိုကြမှာအမေရိကန်သမ္မတကရွေးကောက်ပွဲကိုဝင်ဆက်ဖို့သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီဂျင်းဖင်ကိုပြောလိုက်ပါတယ်။ခုလိုဖုန်းပြောကြတာဟာနိုင်ငံခြားပဋိပက္ခတွေကိုရှောင်ချနိုင်ဖို့နဲ့ပေါ်တိုင်မှုတွေကိုတာဝန်သိသိဖြေရှင်းနိုင်ဖို့အတွက်ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားရေးဆိုတဲ့သဘောတူညီချက်ကိုအမေရိကန်ကထိတ်သိမ်းတာဖြစ်ပါတယ်လို့အင်ဂျီရောကဆိုပါတယ်။အရင်တုန်းကလည်းဒီကိစ္စကိုသမ္မတဘိုင်ဒန်ကပြောခဲ့ဘူးသလိုတရုတ်ဆွေကလည်းအမေရိကန်ရဲ့ပြည်တွင်းရေးတွေမှာဝင်ရောက်ဆွတ်ဖက်ဖို့စိတ်မဝင်စားတဲ့အကြောင်းအကျဉ်းချင်းပြောခဲ့ဘူးတော့ပါ။ဝါရှင်တန်ရှိတရုတ်တာဝန်ပြောရေးဆိုခွင့်ရှိသူလျူပန်ယူကတော့အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်ဆွတ်တယ်ဆိုတာဟာလောက်ကျံပြောဆိုချက်သာဖြစ်တယ်လို့ VOA ကိုပြောပါတယ်။အရင်ဆွေးနွေးပွဲသဘောတူညီချက်တွေဆောင်ရွက်နိုင်မှုကိုသုံးသပ်ခဲ့ကြတယ်လို့ခေါင်းဆောင်တို့ဟာမူရင်းစေဝါနိုင်နေမှုနဲ့စစ်တပ်ချင်းဆက်ဆံဆက်သွယ်မှုဥရုယာတိအပြောင်းလဲကိစ္စနဲ့ပြည်သူချင်းဆက်ဆံမှုတွေမှာပူးပေါင်းဆောင်ရွက်ရေးအပါအဝင်အရေးကြီးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောထုတ်ပြန်ကြမှာပြောပါတယ်။ယူကရိန်းကိုလက်ထက်တွေပို့နိုင်ဖို့အတွက်ငါးနှစ်စာရမွေယူရိုငွေဒေါ်ဘီလျံ100ချထားပေးဖို့မြောက်အတ္တလန်တိတ်စည်ရေးမှာမိဖွဲ့နေတို့အကြီးကဲရောင်းစတော်ဒန်ဘတ်ကအင်္ဂါနေ့ကအဆိုပြုလိုက်ပါတယ်။နေတို့နိုင်ငံသားရေးဝန်ကြီးတွေဟာဘရက်ဆဲမြို့မှာကနဦးဆွေးနွေးပွဲကိုဗုဒ္ဓနေ့မှာတက်ရောက်ကြမှာဖြစ်ပါတယ်။ဇူလိုင်လမှာတော့အမေရိကန်နိုင်ငံဝါရှင်တန်မှာထိပ်သီးအစည်းအဝေးကိုကျင်းပမှာဖြစ်ပါတယ်။အေဗီလာဝန်ကြီးအဆင့်ဆွေးနွေးပွဲမှာအပိသက်ဆုံးဖြတ်ချက်ကိုချမှတ်အောင်မှာမဟုတ်ဘဲဝါရှင်တန်ထိပ်သီးအစည်းအဝေးအထိဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်လို့နေတို့အဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။နေတို့အဖွဲ့ဝင်32နိုင်ငံကတနိုင်ငံချင်းရဲ့စီးပွားရေးအခြေအနေရရန်ပုံငွေထည့်ဝင်သွားကြဖို့အဆိုပြုထားတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအဆိုပြုချက်ကိုလက်တွေ့အကောင့်ထဲဖော်ဖို့မေးခွန်းတွေရှိနေပါတယ်လို့တပ်မတော်ကပြောပါတယ်။ဒီစီစီဟာအမေရိကန်ဥဆောင်ကူညီတဲ့အစီအစဉ်ကနေဥရောပကပို့ပြီးထိ ंछ ုပ်နိုင်တဲ့အစီအစဉ်အဖြစ်ပြောင်းဖို့နဲ့ဥရောပနိုင်ငံတွေတွေ့နိုင်ငံရေးအပြောင်းလဲရှိခဲ့ရင်စီရေးကူညီမှုပေါ်မှာမတက်ရောက်နိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့နေတိုတာဝန်ရှိသူတွေကပြောကြပါတယ်။လူသားချင်းစာနာထောက်ထားကူညီရေးဝန်ထမ်း9ယောက်တိတ်ဆုံသွားခဲ့တဲ့အစ္စရေးရဲ့နေကြောင်းတိုက်ခိုက်မှုကိုသမသမကြကြစုံစမ်းစစ်ဆေးဖို့အစ္စရေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။ရတားတွေကိုအကာအကွယ်ပေးတာဦးစားပေးဖို့လဲဘလင်ကန်ကထပ်မံတောင်းဆိုလိုက်ပါတယ်အစ္စရေးဆိုရတဲ့ဒီကိစ္စကိုသီးသန့်တိုက်ရိုက်စကားပြောခဲ့တယ်လို့ပြင်သစ်နိုင်ငံပါရီမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘလင်ကန်ကပြောပါတယ်လူသားချင်းချင်းအကူအညီပေးနေသူတွေကိုနိုင်ကအနိုင်ကြုံနေရတာမျိုးမရှိသင့်ပဲသူတို့ကိုအကာအကွယ်ပေးရပါမယ်လို့သူကဆိုပါတယ်ဘလင်ကန်ဟာပြင်သစ်နိုင်ငံမှာရောက်ရှိနေပြီးနိုင်ငံခြားရေးဝန်ကြီးစတီဖန်စီဂျော်နီနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်ဂါဇာရဲ့ဒုက္ခကဆိုးပွားနေပြီးတနည်းတည်းပိုပြီးဆိုးလာနေတယ်လို့ပြည်သူနိုင်ငံသားကြီးဝန်ကြီးကလည်းပြောပါတယ်။တနင်္လာနေ့တုန်းကတော့ဂါဇာမှာကုလသမဂ္ဂကြီးကြပ်မှုနဲ့ပါလက်စတိုင်းအာဏာပိုင်အဖွဲ့ကအပြစ်ခတ်ရစဲရေးကိုတာဝန်ယူနိုင်မဲ့နိလန်းတွေကိုလုံခြုံရေးကောင်စီမှပြင်သစ်ကအဆိုပြုခဲ့ပါတယ်။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ5ကီလိုဟတ်ဇ်12.13 MHz လိုင်းထိုမီတာ40 kHz 9139လိုင်းထိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရုပ်သံရဲ့ဗိုလ်ဒူးမနဲ့သတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်မြန်မာနယ်စပ်ခုံသွေးမြို့ဖြစ်တဲ့လွယ်ကျဲမြို့ပတ်ပတ်လဲကို KIA ကချင်တုတ်လက်ရေးတပ်ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွယ်ကျဲမြို့အတွင်းစစ်ကောင်စီအုပ်ချုပ်ရေးရန်ညားအလုံးရပ်တန့်နေရတယ်လို့ဒေသခံသတင်းတွေကသိရပါတယ်။မတ်လ၂ရက်နေ့ကတော့လွယ်ကျဲမြို့ရဲစခန်းကို KIA ကဝင်ရောက်သိမ်းယူထိန်းချုပ်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လွယ်ကျဲမြို့ကစစ်ကောင်စီတပ်စခန်းကတော့အခုချိန်ထိရှိနေသေးပါ။မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA စစ်စီရင်မှာကဲထရာကျိုလိုက်စားမျိုးအနီးကစစ်ကောင်စီရဲ့စခန်းကြီးငယ်40ကျော်ကိုသိမ်းယူခဲ့တယ်လို့ KIA ဘက်ကထုတ်ပြန်ထားပါတယ်။လက်တလောအဖြစ်ဆိုရင်မိုးမောက်လွယ်ကျဲကားလမ်းတစ်လျှောက်စစ်ကောင်စီစခန်းအလုံးကို KIA ကသိမ်းယူထားလိုက်တယ်လို့ဗမော်မျိုးကိုလည်း KIA တပ်တွေဝိုင်းပတ်ထားတဲ့အနေအထားမှာရှိနေပါတယ်။လွယ်ကျဲရဲစခန်းကို KIA ကသိမ်းယူလိုက်တဲ့ဆိုတဲ့နေ့မှာပဲလွယ်ကျဲမျိုးနဲ့ကပ်နေတဲ့တရုတ်မြန်မာနယ်စပ်ဒေသမှာတရုတ်စစ်တပ်ကနေ့ရက်ကြာစီးရဲလေ့ကျင့်မှုတွေလုပ်နေပါတယ်။ရဂျေးရဲစခန်းသိမ်းယူထားတဲ့ဆိုတာနဲ့ပတ်သက်လို့ KIA ဘက်ကတရင်ထုတ်ပြန်တာမျိုးမရှိပါဘူးမြန်မာစစ်ကောင်စီဘက်ကလည်းရဂျေးမျိုးအခြေအနေနဲ့ပတ်သက်လို့ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာစီးရီးယားနိုင်ငံမျိုးတော်ဒမတ်စကတ်ကအီရန်ကောင်စစ်ဝင်ရုံးကိုအစ္စရေးကနေချောင်းကတိုက်ခိုက်ခဲ့တဲ့ကိစ္စကိုအီရန်နိုင်ငံရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုအင်္ဂါနေ့ကခေါ်ယူခဲ့ပါတယ်တနင်္လာနေ့ကတိုက်ခိုက်မှုကြောင့်အီရန်အကြီးအကဲစစ်အကြံပေးမြအပါအဝင်အနည်းဆုံး9ယောက်တေဆုံးသွားခဲ့တယ်လို့အီရန်ဒေါ်လာရေးစောင့်တပ်ကပြောပါတယ်ဒီကိစ္စကြောင့်ဒေတာတွင်တက်မှမှုပိုဆိုးစေနိုင်ပြီးတခြားနိုင်ငံတွေပဋိပက္ခထဲပါလာနိုင်ခြေပို့ပြီးများလာတယ်လို့လည်းတနင်္လာနေ့ကပို့လိုက်တဲ့စာမှာကုလသမဂ္ဂဆိုင်ရာအီရန်သမ္မတကြီးဇာရာအက်ရှာဒီကပြောထားပါတယ်အစ္စရေးရဲ့ရာဇဝတ်မှုနဲ့အကြမ်းဖက်လုပ်ရပေါ်အပြင်းထန်ဆုံးအသုံးလုံးနဲ့ရှုတ်ချဖို့လည်းကုလသမဂ္ဂလုံခြုံရေးကောင်စီကိုအီရန်ကတိုက်တွန်းတောင်းဆိုခဲ့ပါသေးတယ်မတည်ငြိမ်တဲ့ဒေတာမှာအတွက်ချက်လွဲသွားရင်ပုံမကျေပြန်းတဲ့ပဋိပက္ခဖြစ်သွားနိုင်တာကြောင့်ဒါဆိုင်သူတွေကိုအတနိုင်ဆုံးချုပ်ပြီးကြဖို့ကုလသွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောရေးဆိုခွင့်ရှိသူကတစ်စက်တိုက်တွန်းလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုတင်ကြိုသိရှိတယ်ဆိုတဲ့ဆွဲချက်တွေကိုအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူကညင်းဆိုလိုက်ပါတယ်။ဖိလစ်ပိုင်ရေးကပူပူနွေးနွေးရှိနေချိန်မှာအရှေ့တောင်အာရှနိုင်ငံတွေနဲ့တပ်သမားဆက်ဆံရေးကိုဒီအပတ်တွင်းမှာတရုတ်ကပြန်ပြီးပြစ်တင်လိုက်ပါတယ်။အင်ဒိုနီးရှားရွေးကောက်ခံသမ္မတပရဘိုဝိုဆူဘီယန်တိုဟာတနင်္လာနေ့ကတရုတ်ကောင်ဆောင်ရှီချင်ဖင်နဲ့တွေ့ဆုံခဲ့တယ်လို့လာအိုဗီယက်နမ်ရဲ့အရှေ့တီမော်နိုင်ငံရဲ့ဝန်ကြီးတွေကလည်းဘေကျင်းကိုအင်္ဂါနေ့ကရောက်ရှိလာခဲ့ကြပါတယ်။တရုတ်နဲ့ဒီသုံးနိုင်ငံကောင်ဆောင်တွေရဲ့သဘောတူညီချက်အတိုင်းအတူတကွဆက်တဲ့လောက်ကင်သွားဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရေချောင်းသွားလာရေးကိစ္စတွေအပါအဝင်အင်ဒိုနီးရှားနိုင်ငံနဲ့ဘက်ပေါင်းစုံမဟာဗျူဟာကြကြနဲ့နဲ့ဆက်ဆက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းတရုတ်သမ္မတရှီချင်ဖင်ကတနင်္လာနေ့တွေ့ဆုံခဲ့ရမှာကတိပေးခဲ့သလိုပရာဘိုဝိုကလည်းစီးပွားရေးကုန်သွယ်ရေးနဲ့စီးရဲမှုလျှော့ချရေးတွေမှာတရုတ်နဲ့အင်ဒိုနီးရှားတို့ရဲ့ပူးပေါင်းဆောင်ရွက်ရေးကိုပိုပြီးခိုင်မာအောင်ဆောင်ရွက်မယ်လို့ပြောလိုက်ပါတယ်။အမေရိကန်ကတော့လာမယ့်အပတ်မှာဂျပန်ဖိလစ်ပိုင်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးဖိလစ်ပိုင်နဲ့တရုတ်ပင်လယ်ပြင်အငင်းပွားမှုအပအဝင်ဒေသတွင်းလုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့မျှော်လင့်ထားပါတယ်ခင်ဗျာ။
တရုတ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်တင်ပြပေးခဲ့တာပါရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုနားဆင်ကြရပါမယ်။ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာအခုနယ်တကြံပွဲတော်အတွက်ပြင်ဆင်မှုတွေစနေပါပြီ။တကြံရေကစားမန်တက်တွေကိုစစ်ကောင်စီဘက်ကစတင်ဆောက်လုပ်နေပြီးမြို့တော်ခမ်းမလူနေရာတွေမှာအဓိကထားပြင်ဆင်နေတာတွေ့ရပါတယ်။ဒီအချိန်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင်။
2024ခုနှစ်တကြံအတွဲရန်ကုန်မြို့မှာစူးလေမြို့တော်ခမ်းမအရေးကစားမန်းနက်ကိုဆောက်လို့ပြင်ဆင်နေတာတွေ့ရတယ်လို့ရန်ကုန်မြို့ခံတအူးကပြောပါတယ
်မြို့တော်ခမ်းမပဲတွေ့ကြည့်ရကြဟောအဲ့ဒီခုပဲတွေ့တယ်လုံးလုံးအဲ့တန်းတန်းရေပုံနဲ့တိုင်းနေစမှာဘာဖြစ်တော့မသိဘူးကြာ
ပြည်ခရက်2023ခုနှစ်တကြံပွဲတော်မှာရန်ကုန်မြို့ရဲမြို့တော်ခမ်းမရေကစားမန်းနက်အပါအဝင်လမ်းလျှောက်တကြံနဲ့မြို့နယ်အလိုက်ရေကစားမန်းနက်တွေဆောက်လုပ်ခဲ့ပါတယ်စစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေအခြေစိုက်တဲ့နေပြည်တော်မှာတော့အခုနှစ်တကြံပွဲတော်အတွက်ပူကြီးဌာနအလိုက်မန်းနက်တွေစထိုးနေပြီလို့ဒေသခံတွေစီကသိရပါတယ်ပြည်ခရက်နှစ်ကလိုပဲလမ်းလျှောက်တကြံလုပ်ဖို့ကိုလည်းပြင်ဆင်နေပြီလို့ပြောပါတယ်
အော်ခိုင်းလိုပဲမှာခမ်းမရှိဘူးโอเคชาเลยเปียกูมาถ่ายดูกูซ่าชะละเลยเอ้กูมาซ่าละมากูมาดูโหลไม่ติดเลยอีกตัวไม่อยากได้อยู่ป่ะ
ရန်ကုန်နဲ့နေပြည်တော်အပါဝင်မန္တလေးမြို့မှာလည်းတကြံပွဲတော်အတွက်ပြင်ဆင်နာရီစတင်နေပါပြီ။မန္တလေးမြို့တော်စီပင်တရေးကော်မတီကတကြံမန်းနဲ့ဆောက်လုပ်ဖို့အတွက်အခွန်အခပေးသွင်းစရာမလိုဘူးဆိုပြီးမတ်လကရေကထုတ်ပြန်ထားပါတယ်။အခုဧပြီလအစပိုင်းမန္တလေးမြို့တွင်မန္တဆောက်လုပ်နေတဲ့နေရာတွေကိုမြို့ခံတဦးကအခုလိုပြောပါတယ
်။ဥပ္ပိတ္တာမှာမန္တသူနေရာလိုသိရရဟုတ်ဥပ္ပိတ္တာကကြောပါမော်နော်ပြီးတော့စီစဉ်နေရတော့အဲဒီလိုရှိမှလည်းသူနေရေမန္တသူနေရေပြီးရောအစူရီပါချူလီရောအဲလိုပြောဝဲရှင်ဝဲရေမလို့တရင်စားရခဏဟုတ်။တော်တော်ကကျွန်တော်မျက်မြင်ပါတော့အဲဒီပိုင်းကြီးမှာပဲတွေ့နေရဟုတ်။ဒါတုံးပြီးရောဒါဒီလိုရအောင်လို့ဒီလိုအစီအစဉ်ရှိတော့တဲ့အနေထားရှိနေလား။မန္တလေးကလည်းများလာလို့ပေါ့မှာမန္တလေးရောထူးရမှာပဲဟုတ
်။တကြံရေကစားမန္တဖြောဖြေးရင်းနဲ့စတူဒီတာမန္တတွေဆောက်လုပ်မယ်ဆိုရင်အခွန်အခလုံးဝပေးသင့်စရာမလိုပဲဧပြီလ10ရက်နေ့နောက်ဆုံးထားပြီးတော့ရှောက်ထားဖို့မန္တလေးစီပင်ကော်မတီကထုတ်ပြန်ထားတာပါ။ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့ကြီးတွေလိုတခြားမြို့တွေမှာလည်းဌာနဆိုင်ရာအလိုက်တကြံမန္တဆောက်လုပ်တာတွေရှိနေပြီလို့ဒေသခံတွေစီကတရားပါတယ်။
နန်းလောင်ဖြုတ်ပြပေးခဲ့တာပါရှင်။သောတာရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့ Internet ဆာမျက်နှာဖြစ်တဲ့ www.bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲလူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကရင်ပြည်နယ်ဘက်ကသတင်းဆောင်မတစ်ပုဒ်ဆက်ပါကရင်ပြည်နယ်မြဝတီခရိုင် KNU တပ်မဟာ6ထင်းချုံနေမြေထဲမှာရှိတဲ့၄ကီကော်ဒေတာကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းဖြစ်တဲ့ရေကန်ကုန်းကို KNL PDF ပူးပေါင်းတပ်တွေကတပတ်ကျော်ကြာထိုးစစ်ဆင်ပြီးတဲ့နောက်မတ်လ31ရက်နေ့ကသိမ်းပိုက်ခဲ့ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်မြဝတီခရိုင်၄ကီကော်ဒေတာကရေကန်ကုန်းစခန်းကုန်းကိုစစ်ကောင်စီတပ်တွေကထိန်းချုပ်ထားရကနေနှစ်နှစ်ကျော်ကြာတဲ့အချိန်မှာတော့ KNL PDF ပူးပေါင်းတပ်တွေကပြန်လည်သိမ်းယူခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။ရေကန်ကုန်းပေါ့ဟုတ်ကဲ့ရေကန်ကုန်းပေါ့ကျွန်တော်ဝိုင်းဝန်းပိတ်ဆို့တာတော့ကြာပြီပေါ့နော်အဲ့ဒါကိုပြီးတဲ့သိမ်းတယ်လို့ပဲပြောရမှာပေါ့ဟုတ်ကဲ့။ဟောရန်နီဘက်ကတော့ကြာဆုံးများတော့ဆက်ပြောက်ဟိုကျွန်တော်အလောင်းတွေ့ရပါပေါ့နော်။အဲကျန်တဲ့ဟာတော့ဆက်ပြေးသိမ်းချောင်းပါတယ်။အဲ၃ယောက်ကတော့အဲဒီကျွန်တော်မသိရင်၃ယောက်ကမင်းတို့ဒီကလေးတွေအလင်းဝင်လာတော့ရှိတယ်။အဲသူတို့ရဲ့ကြိုးပြချက်ရအားလုံးအင်အား40လောက်ရှိတယ်။အဲအကန်ကုန်းကအဓိကပါဟိုဆိုတော့ကျွန်တော်ဒီကိကောမျိုးကိုသူကအကွယ်ထားတာပေါ့နော်။အဲဒီအခုဆိုရင်ကျွန်တော်ဒီကိကောမျိုးတွေကိုကျွန်တော်တို့ထင်းချုပ်အပြည့်ထင်းချုပ်ပြန်ထင်းချုပ်နိုင်ပြီလို့ပြောရမှာဟုတ်ကဲ့
။ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ရေကန်ကုန်းစခန်းကိုစနိုက်ပါပွိုင်ဖိုက်ဒရုန်းတွေနဲ့မရက်မနာတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်သိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကတော့ရင်းထုတ်ပြန်တာမရှိသေးပါဘူး။ကရင်မျိုးသားစီယုံတပ်မကထိ ंछ ုံနယ်မြေဖားပွန်ခရိုင်ထဲမှာတော့စစ်ကောင်စီရဲ့ဌာနဆိုင်ရာတွေအခြေချခွင့်မရတော့ဘဲ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဖားပွန်မြို့ကိုပါထိ ंछ ုံထားနိုင်တယ်လို့လည်းပြောပါတယ်
။ဒါပေမဲ့သူတို့ကတော့ဒီမျိုးထဲမှာတော့ကျွန်တော်အင်အားစုတွေပဲရှိတယ်လို့သိရတယ်။အဲ့ဒီသူတို့ထိ ंछ ုံမှုကတော့လွန်ခဲ့တဲ့လအများကြီးရနေပြီးတော့ဌာနဆိုင်ရာတွေဆိုတော့လုံးဝမရှိတော့ဘူး။အခုလောကေတော့တိုင်းရင်အားစုကသိထုတ်ကြတာ
အခုတိတ်ပိုက်ခဲ့တဲ့၄ကီကော်စစ်တပ်စခန်းဖြစ်တဲ့ရေကန်ကုန်းစခန်းကိုရလိုက်တဲ့အတွက်ပူပေါင်းတပ်တွေဘက်က၄ကီကော်မြို့တဲ့အထိနေမြေပြန်လည်စိုးမိုးထားတယ်လို့လည်းသိရပါဗျ။အခုဆိုရင်ကရင်ပြည်နယ်တပ်မ6ထိန်းချုပ်နေမြေထဲမှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးပူပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့တပ်စခန်းအတော်များများကိုလည်းသိမ်းပိုက်နိုင်ခဲ့ပါဗျ။မလာထဲမှာပဲဒူပလာယာခရိုင်ကော့ကရိတ်မြို့နယ်ကြိုက်တုံမြို့အခြေဆိုင်ကျိုက်တုံဘျူဟာကုန်းကိုလည်းပူပေါင်းတက်တီဘက်ကအပီးသက်တိုက်ခိုက်သိမ့်ပိုက်နိုင်ခဲ့ပြီးဘျူဟာမုန်းနဲ့အရာရှိကြီး၁၂ဦးအပါအဝင်66ဦးလက်နက်ချခဲ့တာတွေရှိသလိုခမရ395ဆတဲ့တပ်စခန်းတွေကိုလည်းသိမ့်ပိုက်ထားခဲ့ပါတယ်။ဒီအတွက်ကြောင့်မြန်မာစစ်သား120လောက်ဟာထိုင်းဘက်ကိုထွက်ပြေးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးလိုပါတယ်။ဗြိတိန်နိုင်ငံကစာသင်ကျမ်းဝင်တွေအတွင်းမိုဘိုင်းဖုန်းအသုံးပြုတာကိုတားမြစ်ဖို့အစိုးရကလမ်းညွှန်ချက်သစ်ထုတ်ပြန်တိုက်တွန်းထားပါတယ်။တရားဝင်စင်းတွေအရစာသင်ကျမ်းတွေမှာကလေး69ရာဂိုင်းနှုန်းဟာအသက်12နှစ်အရွယ်မှာကိုဘိုင်းဖုန်းတစ်လုံးစီရှိလာကြပြီးအွန်လိုင်းကတိုက်ခိုက်တာစာသင်ငန်းထဲမှာအနှောက်အယှက်ပေးတာတွေဖြစ်စေပြီးသင်ကြားရေးကိုထိခိုက်စေတယ်လို့အစိုးရကပြောပါတယ်။ကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင်။
ဒီတိုင်းနိုင်ငံမှာရှိတဲ့စာတင်ကြောင်းအများအပြားဟာမိုဘိုင်းဖုန်းအသုံးပြုတာကိုလုံးဝအချိန်ပြည့်တားမြစ်ထားပြီးတချို့ကျောင်းတွေကတော့စာတင်ချိန်တစ်နေ့လုံးကိုပဲတားမြစ်ထားပါတယ်။အဲဒီလိုပါပဲတားမြစ်တဲ့ပုံစံတွေမတူကွဲပြားတဲ့ကျောင်းတချို့လည်းရှိပါသေးတယ်။ပညာရေးကဏ္ဍတစ်လျှောက်လုံးလိုက်လျောညီတွေဖြစ်ဆွေဖို့ရည်ရွယ်ပြီးအကောင်းဆုံးအလေးအကျင့်တွေကိုပြုစုပျိုးထောင်အားပေးဖို့အတွက်ဒီလိုလမ်းညွှန်မှုတွေချမှတ်တာဖြစ်တယ်လို့ပြည်ထောင်အစိုးရကပြောပါတယ်။ဒါပေမဲ့လည်းတချို့ကျောင်းတွေမှာတော့သင်ကြားရေးမှာဖုံးလိုအပ်ချက်ရှိတဲ့အတွက်ကြောင့်အစိုးရကတရားဝင်ပိတ်ပင်မှုကိုတော့ရပ်ဆိုင်းထားပါတယ်။ကျောင်းသားတွေရဲ့ကျောင်းမှာပျော်ရွှင်မှုနဲ့စိတ်ဝင်စားကြိုးစားမှုတွေအပေါ်မှာမိုဘိုင်းဖုန်းအသုံးပြုတာတွေကတက်ရောက်မှုရှိလာမှာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ဇူလိုင်လအတွင်းကအစီရင်ခံစာကိုပြည်ထောင်အစိုးရကကိုးကားထားတာဖြစ်ပါတယ်ပြည်ထောင်ပညာရေးဝန်ကြီးဂေလီယန်ကီဂန်ကလည်းမိုဘိုင်းဖုန်းတွေဟာစာသင်ကျောင်းတွေမှာမလိုအပ်တဲ့အနှောက်အယှက်တစ်ခုဖြစ်တယ်လို့ပြောပါတယ်။
We do know they're a distraction and they
are မိုဘိုင်းဖုန်းတွေဟာကျောင်းသားတွေရဲ့စိတ်တွေကိုထွေပြပြီးတော့အာယုံစူးစိုက်မှုတွေညှောနှဲစေပါတယ်။ကျောင်းသားလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လူမှုဆက်ဆံရေးတွေကိုပိုးလိုတော့မှထိခိုက်စေပါတယ်
။ဒါပေမဲ့လည်းတချို့ဆရာဆရာမတွေနဲ့ကျောင်းအုပ်တွေကတော့အဲ့ဒီလိုညွှန်ကြားချက်တွေဟာမလိုအပ်ပဲပြည်ထောင်အစိုးရအနေနဲ့စာသင်ကျောင်းတွေကိုပိုလို့တောင် PRP ရရောက်ပြီးနောက်ဆက်ရလဲရောက်တယ်လို့ယူဆနေပါတယ် West Sussex ဒေသက Southern County ခရိုင်ရှိ St. Wilfrid စာသင်ကျောင်းကကျောင်းဆရာကြီး Michael Ferry ကတော့အစိုးရအနေနဲ့တခြားကိစ္စတွေအပေါ်မှာပဲအာရုံစိုက်တင်တယ်လို့ပြောပါတယ
် It's kind of like a policy that isn't needed
ဆိုရရဲ့မူဝါဒကပညာရေးကိုဂရုမစိုက်တာရန်ပုံငွေမလုံလောက်တာဆရာမပြည့်စုံတာစတာတွေပေါ်မှာအာယုံထားတာမဟုတ်ပါဘူးကျွန်တော်တို့လိုအပ်ချက်တွေပေါ်မှာသူတို့လုံလုံးကိုအဆက်ပြတ်နေပါတယ်ဝမ်ဖုန်းနဲ့ပတ်သက်တဲ့မူဝါဒတွေကိုကျွန်တော်တို့မလိုချင်ပါဘူ
းအဲ့ဒီစိတ်ဝယ်ဖရစ်စာတင်ကျောင်းကကျောင်းသားတူကလည်းကျောင်းသားအများစုကတော့ကျောင်းပုံထဲမှာမိုဘိုင်းဖုန်းမသုံးသင့်ဘူးဆိုတာသတိပြုနားလည်ကြပါတယ်လို့ပြောပါတယ
် It's sort of just become like
ကျွန်တော်အနေနဲ့ social media ဒါမှမဟုတ်အဲ့ဒီလိုမျိုးအတွက်ကျောင်းမှာဖုန်းကိုထုတ်ပြီးအသုံးပြုတာမျိုးမဟုတ်ပဲအဲ့ဒါကိုဒုတိယဦးစားပေးအနေနဲ့ပဲထားပါတယ
်မိဘတွေကတော့ကျောင်းတွေမှာဖုန်းအသုံးမပြုရေးကန့်သတ်ချက်ကိုထောက်ခံကြပါတယ
် Coming to school to learn something
ကျောင်းသားတွေဟာပညာသင်ဖို့ကျောင်းသွားတာဖုန်းသုံးဖို့မဟုတ်ဘူးလို့မိဘတူကပြောတယ်လို့နောက်ထပ်မိဘတူကလည်းစာသင်ကြားမှုအပေါ်မှာအာယုံပေါက်ပြက်စေတယ်လို့ပြောပါတယ်ဒါအပြင်နောက်ဆုံးကျောင်းသားတွေအိမ်ပြန်သွားရင်လဲသူတို့ကျောင်းမှာဘာတွေသင်ကြားခဲ့တယ်ဆိုတာလုံးလုံးမှတ်မိမှာမဟုတ်ဘူးလို့လည်းပြောနေကြပါတယ်ခင်ဗျာ
ဗြိတိရှ်သိပ္ပံပညာရှင်တွေဟာအထူးစီမံထားတဲ့ RRS David Attenborough Susan လေးလာရေးသင်္ဘောနဲ့ကမ္ဘာတောင်ပချံကအတိတ်သမုတ်တရားထဲမှာသဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာမှုတွေကို52ရက်ကြာလုပ်ခဲ့ပြီးပြန်ပြီးတော့ရောက်ရှိလာပါပြီ။ဒီသိပ္ပံပညာရှင်တွေရဲ့လေ့လာတွေ့ရှိချက်တွေဟာရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာမူဝါဒတွေချမှတ်တာမှာအထောက်အကူပြုနိုင်မှာဖြစ်ပါတယ်။ AP သတင်းဆောင်မကိုကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်။ပင်လယ်ဖြန်တွေကိုတော့ကြားဘူးကြမှာပါ။ဒါပေမဲ့သိပ္ပံဖြန်ဆိုတာကိုတော့ကြားဘူးခြင်းမှကြားဘူးမှာပါ။University of East Anglia UAE နဲ့ Plymouth Marine Laboratory PML တို့ဥဆောင်တဲ့အာတိတ်လေလာစူးစမ်းရေးအဖွဲ့ဟာဖြန်နေအပါအဝင်ပင်လယ်နိုးတိုက်သရဝါတွေရဲ့အကူအညီနဲ့သမုဒ္ဒရာလေလာစူးစမ်းရေးတွေကိုလှုပ်ဆောင်နေပါတယ်ဒီလေလာမှုကနေသမုဒ္ဒရာရေနယ်ပိုင်းအထိကာဗွန်ဓာတ်ငွေ့တွေရောက်ရှိသွားစေတဲ့ဇီဝသက်ရှိတွေဓာတုပစ္စည်းတွေနဲ့ရုပ်ပိုင်းဆိုင်ရာဆက်ဆက်ဖြစ်ပေါ်မှုတွေကိုပုံမှုသိရှိနိုင်လိမ့်မယ်လို့ RRS Sir David Attenborough သင်္ဘောဝန်မှလိုက်ပါလာတဲ့သိပ္ပံပညာရှင်တွေကမျှော်လင့်ထားတဲ့အကြောင်းအဖွဲ့ကိုဦးဆောင်တဲ့ UAE တက္ကသိုလ်ကပါမောက်ခခရင်ဟေးဝုဒ်ကပြောပါတယ်
Carbon dioxide in the atmosphere obviously we're concerned about carbon dioxide in the atmosphere because the
more ကတော့လေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်ပါဝင်မှုအတွက်စိုးရိမ်တာပါကာဗွန်ဒိုင်အောက်ဆိုက်များလေဖန်လွင်အိမ်ဓာတ်ငွေ့ထိခိုက်မှုကများလေပါဒါကြောင့်တင်လေသမုဒ္ဒရာတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေကိုဘယ်လိုဆုပ်ယူလဲဆုပ်ယူပြီးတဲ့နောက်မှာဘာတွေဆက်ဖြစ်သွားလဲနောက်ဆုံးကာဗွန်ဓာတ်တွေဟာတင်လေအောက်အနက်ပိုင်းအထိကိုဘယ်လိုရောက်သွားလဲဆိုတာတွေကိုနားလေဖို့ကြိုးပမ်းတာဖြစ်ပါတယ
်အာတိတ်သမုတ်တရားဟာစောင်းနှင်းပိုင်းမှာရေခဲနေပြီးသုတေသနလုပ်ငန်းတွေအတွက်အလွန်ခက်ခဲတယ်လို့ပါမောက်ကဟေဒူးကပြောပါတယ်ဒါပေမဲ့ပင်လယ်ဖြန်တွေဟာဒီနေရာမှာတစ်နှစ်ပတ်လုံးနေကြပါတယ် ဒါကြောင့်သူတို့ကိုလေလာစူးစမ်းသူတွေအဖြစ်အသုံးပြုဖို့ဖြစ်လာတာပါ။ပါမောက်ကဟေးဝုဒ်နဲ့သူ့ရဲ့အဖွဲ့ဟာပင်လယ်နိုးတိုက်သရဝါတွေရဲ့ဥကောင်းမှာအချက်အလက်တွေရယူစုဆောင်းနိုင်တဲ့သေးငယ်တဲ့ကရိယာလေးတွေကိုတပ်ဆင်ပေးလိုက်ပါတယ်။ဒီပစ္စည်းလေးဟာဖြန်တွေကိုတစုံတရာအနောက်အရှက်မပေးနိုင်တဲ့အရာမျိုးဖြစ်တယ်လို့ဟေးဝုဒ်ကပြောပါတယ်။ဒီတတ္တဝါတွေကိုပုံမှန်အတိုင်းပဲသွာလာနေစေပါတယ်။သူတို့ကနေတဆင့်ရရှိတဲ့အချက်အလက်တွေကိုစောင့်ကြည့်ပြီးပင်လယ်ရေအတွင်းစားဓာတ်ပါဝင်မှုနှုန်းနေအလင်းရောင်ကနေအာဟာရစုပ်ယူနိုင်တဲ့ကလိုရိုဖီခေါ်အစိမ်းရောင်ဓာတ်စတာတွေအပြင်အခြားအချက်အလက်များစွာကိုစုဆောင်းရယူပါတယ်လို့ပါမောက်ကဟေးဝုဒ်ကပြောပါတယ်
And every time the seal does a dive they tend to go down to the seabed to eat
ပင်လယ်ဖြန်တွေကတစ်ခါတစ်ခါရေငုပ်ရင်ပင်လယ်ကျမ်းပြန်အထိရောက်အောင်ငုပ်ပါတယ်သူတို့အစာစားဖို့ပါဒါကြောင့်သူတို့ရေငုပ်တိုင်းတက်ဆင်ပေးထားတဲ့ကိရိယာလေးကအချက်လက်တွေကိုမှတ်ယူပါတယ်အဲ့ဒီပင်လယ်ဖြန်တွေရေပေါ်ပြန်တက်လာပြီးပင်လယ်ထဲမျောပါနေတဲ့ရေခဲတုံးတွေပေါ်မှာလှဲလျောက်နေတဲ့အခါမှာလေတက်ဆင်ပေးထားတဲ့ကိရိယာလေးကနေအချက်လက်တွေကိုပို့ပေးပါတယ်ဒါကတကယ့်ကိုအံ့အားကင်စရာပါဘာလို့လဲဆိုတော့ပင်လယ်ရေအောက်အလွှာတိုင်းကိုလေလာစူးစမ်းနေနိုင်လို့ပ
ါဒါအပြင်တောင်ပိုင်းသမုဒ္ဒရာတွေကိုစောင့်ကြည့်လေလာနိုင်ဖို့အတွက်နည်းပညာအသစ်တွေနဲ့ပြုလုပ်ထားတဲ့ကိရိယာတွေလည်းတက်ဆင်ခဲ့ပါတယ်။အဲ့ဒီအထဲမှာရေပေါ်မှာအလိုအလျောက်သွားလာနိုင်တဲ့သင်္ဘောငယ်လေး၅စင်းကိုလည်းလွှတ်ထားခဲ့ပါတယ်။ဒါဟာပထမအဦးဆုံးအသုံးပြုတာပါ။ဒီကိရိယာကိုကာရာဗယ်လာလို့ခေါ်ပြီးသဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိဘူးလို့ပါမောက်ကဟေဒူးကပြောပါတယ်။ဒီသင်္ဘောငယ်လေးတွေဟာရေလှိုင်းလှုပ်ခတ်မှုကိုအသုံးပြုပြီးသွားတာပါ။အချက်အလက်စုဆောင်းဖို့နဲ့ဆက်သွယ်ရေးကိရိယာတွေအတွေ့လိုအပ်တဲ့လျှက်စစ်ဓာတ်ကိုတော့နေအောင်ကြီးဆွမ်းအင်စနစ်ကိုအသုံးပြုထားပါတယ်။ဒီလေးလာမှုကနေဘလို့ရလက်တွေထွက်ပေါ်လာမယ်ဆိုတာကိုတော့ပြောဖို့စောသေးတယ်လို့ပါမောက်ကဟေးဝုဒ်ကပြောပါတယ်။ဒါပေမဲ့ကာဗွန်နေပင်လယ်အောက်ခင်းမှာများများသိမ်းထားနိုင်လေရာသီဥတုပြောင်းလဲလာမှုကိုရပ်တန့်စေတဲ့ဆိုရင်တော့ဒါဟာပိုကောင်းလေပါပဲ။ကာဗွန်နေပင်လယ်ပြင်အောက်အနက်ပိုင်းကိုရောက်ရှိသွားရင်လေဒူပဝင်းကျင်ထဲမှာနဲသွားပြီးဖန်လုံအိမ်တက်ဖြစ်ပေါ်ဖို့လဲနဲလေပါပဲလို့ပေါမောက်ကဟေဘူးကပြောပါတယ်။စူဇန်လေးလာရေးသင်္ဘောကြီးဖြစ်တဲ့ RRS Sir David Attenborough ကိုတော့ဗြိတိရှအာတိတ်လေးလာရေးအဖွဲ့ကဦးစီးလုပ်ကိုင်တာဖြစ်ပါတယ်။
1959ခုနှစ်ကတည်းကဖန်တီးထုတ်လုပ်ခဲ့တဲ့ဘာဘီရုပ်တွေဟာအခုဆိုရင်တော့65နှစ်ပြည့်ခဲ့ပါပြီ။ဒီ65နှစ်တာကာလအတွင်းဘာဘီရုပ်မလေးတွေကိုအသားအရောင်ပုံစံမျိုးစုံ၊ခန္ဓာကိုယ်ပုံသဏ္ဍာန်အမျိုးမျိုး၊ twin ပြင်ပုံစံအမျိုးမျိုးနဲ့ဖန်တီးထုတ်လုပ်ခဲ့တာပါ။ Writers သတင်းဆောင်မကတော့မအလိမ္မာကပြောပြပေးပါမယ်ရှင်
။ Barbie you're beautiful you make me
ဘာဘီအယုံမလာလာလေးတွေလူကဘာလောကရဲ့ဖန်တီးရောက်ရှိလာခဲ့တာအခုဆိုရင်65နှစ်ရှိခဲ့ပါပြီလူတွေကြားရဲ့ကြီးမားတဲ့ရည်ကြွယ်မှုအမှတ်အသားတစ်ခုအဖြစ်ထင်ကျန်ရစ်စေခဲ့တဲ့ဒီပလတ်စတစ်အယုံမလေးတွေဟာမတူကြီးတဲ့အလုပ်ပုံစံ150ကနေအနားယူမဲ့ပုံတော့မတွေ့ရပါဘူး1959ခုနှစ်ရဲ့မူလမတ်ထောဘာဘီအယုံမကိုတော့ဖန်တီးသူ Ruth Handler ရဲ့တပည့်ဖြစ်သူ Barbara ရဲ့အတွင်မျိုးကိုပုံစံတူယူဖန်တီးခဲ့တာပါထင်ပေါ်နေတဲ့ရွှေရောင်စပင်အမဲတဲ့အဖြူရောင်ဆက်ထားတဲ့ရေကူးဝတ်စုံဝတ်ပေးထားပြီးတော့စွေကြည့်နေတဲ့မျက်လုံးပုံစံမျိုးဘာဘီအယုံမကိုဖန်တီးခဲ့ပါတယ်။ဒါပေမဲ့2024ခုနှစ်ဘာဘီအယုံမလေးတွေရဲ့65နှစ်မြောက်နှစ်ပတ်လည်လာချိန်မှာတော့ဘာဘီအယုံမတွေကိုအသားအရောင်မျိုးစုံစပင်ပုံစံအမျိုးမျိုးနဲ့ခန္ဓာကိုယ်အရွယ်စားကိုတဲ့ပုံစံမတူအောင်ထုတ်လုပ်ပေးခဲ့ပြီးပါပြီ
။ So for Barbie to be celebrating her 65th.is a really big deal.
ဒီနေ့ဘာဘီရုပ်တွေအများကြီးရှိပါတယ်။ကျမတို့ကုမ္ပဏီကနေပုံသဏ္ဍာန်တွင်ပြင်မတူတဲ့ဘာဘီအယုံမအမျိုးအစားမျိုးစုံကိုထုတ်ထားပါတယ်
။အသားအရောင်ပုံစံ35မျိုး၊စပင်ပုံစံပေါင်း68မျိုး၊ခန္ဓာကိုယ်ပုံစံအမျိုးအစား9မျိုးရှိတဲ့ဘာဘီအယုံတွေ၊ခရူသည်အရေးပြရှိတဲ့ဘာဘီအယုံမတွေ၊မတ်တမဆွမ်းပုံစံအယုံမတွေ၊ Down syndrome လက္ခဏာရှိတဲ့ဘာဘီအယုံမပုံစံတွေနဲ့ခန္ဓာကိုယ်ဖွင့်ထွားတဲ့ plus size ဘာဘီအယုံမလေးတွေအပါအဝင်ကြားမရင်ရကြားနေပုံစံဘာဘီအယုံမတွေကိုလည်းဖန်တီးထုတ်လုပ်ထားပါတယ်။မကြသေးခင်ကခေတ်စားတဲ့အပန်းရောင်တွေပဲသုံးပြီးတော့ ဘာဘီလိုဝစ်စင်နဲ့ဘာဘီကောလိုဖက်ရှင်ရေးပန်းစားလာတယ်လို့ဒီဘာဘီအယုတ်လေးတွေကကာလ်လော့ဂါဖဲလိုနာမည်ကြီးအဝတ်အစားဒီဇိုင်နာတွေနဲ့ဇပင်ဖန်တီးရှင်တွေကိုလည်းအများကြီးအကူအညီပေးပါတယ်။ဘာဘီအယုတ်ကော်မတီရဲ့စီးပွားရေးအောင်မြင်မှုဖြစ်တဲ့2023ခုနှစ်ကအော်စကာဆုရှစ်ကြိမ်စကားတင်ဆင်းရဲဝင်ခဲ့တဲ့ဘာဘီရုပ်ရှင်ကားကိုဒါရိုက်တာဂရက်ဒါ ဂါဝစ်ကကူပြီးတော့မာဂိုရာဘီနဲ့ရိုင်ယန်ဂေါစလင်တို့ပါဝင်သရုပ်ဆောင်ထားပါတယ်။ဒီကားမှာအယုတ်လေးတွေရဲ့စိတ်ခံစားချက်ဆိုင်ရာနက်နဲမှုတွေကိုပေါက်ဆက်ရကူထားတာပါ။ဒါပေမဲ့ဒီလိုအောင်မြင်တာကတော့နေချင်းညာချင်းဖြစ်လာတာတော့မဟုတ်ပါဘူး။ခုချိန်အထိပဲဘာဘီရုပ်တွေဟာမဖြစ်နိုင်တဲ့ခန္ဓာကိုအချိုးစားကြားမရရအခန်းခန္ဓာတွေနဲ့အနောက်တိုင်းအလှတရားစံနှုန်းတွေနဲ့ဆက်နွယ်နေစေဖြစ်ပါတယ်။ဒီလိုအငြင်းပွားပွဲသမိုင်းကြောင်းတွေကြောင့်ဘာဘီအယုတ်အစ်တွေလှပစီဖို့ပန်းရောင်တွေတုံးပြီးတော့ Battle Company ကထည့်သွင်းစဉ်းစားခဲ့တာပါ။ဆိုလိုတာကတော့ဖန်တီးသူဒီဇိုင်နာတွေထက်တာလုံးတဲ့အတွေ့အကြုံတွေနဲ့ဝေဖန်သံတွေကိုသုံးသပ်လက်ခံဖို့ကုမ္ပဏီကရည်ရွယ်တာပါ။
When I interact with these fashion designers, one of the first things that they tell me is
ဒီကဘာရေးကြီးဆုံးလဲဆိုတော့ design ဖန်တီးတော့မယ်ဆိုရင်လူအဖွဲ့အစည်းအလှအပေါင်းစုံကဝေဖန်တဲ့တွေကိုဗုတ်အဖွဲ့အစည်းကညှိနှိုင်းတိုင်ပင်ဆွေးနွေးတာပါပဲ
။ဒီလိုတိုးချက်လုပ်နေပေမဲ့အယုတ်ကုမ္ပဏီဟာဘာဘီအယုတ်တွေကိုလက်နဲ့စီးချေတာအပါအဝင်1959ခုနှစ်ကတည်းကတုံးခဲ့တဲ့အချုပ်ဆက်တွေကိုပဲတုံးနေစေတော့ရှိပါတယ်။ဘာဘီအယုတ်မှအစ်စ်တွေကိုအရင်လိုလက်နဲ့ပဲဖန်တီးမလားအစစ်မြေ 3D ဆက်တွေနဲ့ဖန်တီးထုတ်လုပ်မလားဆိုတဲ့နေရာမှာတော့ဘာဘီကုမ္ပဏီကတော့အပြောင်းအလဲတွေအတွက်လမ်းဖွင့်ထားပါတယ်။
That we're at the forefront of tech, but that we also really see.
အရင်ကလုပ်ခဲ့တဲ့ပုံစံမျိုးထပ်ထပ်ပြီးဆက်လုပ်နေမယ်ဆိုရင်ဘာဘီအယုတ်တွေဒီနေ့အချိန်မှာအောင်မြင်မှာမဟုတ်ဘူးလေ
Philippine Titan designer Klein Nuera ဖန်တီးထားတဲ့65နှစ်ပြည့်အချိန်မှာဘာဘီအယုတ်မကတော့အဖြူရောင်နေကမျက်မှန်တက်ပေးထားပြီးတော့အဖြူနဲ့အမဲဆက်ထားတဲ့ခါဝင်ဝတ်ပေးထားပါတယ်ဒီဘာဘီယုတ်ကတော့ဟိုးအရင်မူလရေကူးဝတ်စုံနဲ့ဖန်တီးထားတဲ့ဘာဘီအယုတ်ကိုပြန်လည်ပုံဖော်ထားတဲ့အယုတ်မှဖြစ်ပါတယ်အခုဆိုရင်တော့ရွှေရောင်စပင်းနဲ့အသားရောင်အဖြူကနဝင်းအယုတ်မျိုးအပြင်လူမဲမျိုးသမီးတွေကြားရေပန်းစားတဲ့ကျက်ဆံပီးလေးတွေချစ်ပြီးတော့စပင်းချထားတဲ့လူမဲဘာဘီအယုတ်မတွေလည်းရှိလာပါပြီရှင်ကျမလေးပါပါ
နနတီရဲ့ထူးခြားတဲ့အချိုတက်ကြောင့်ကဘာတလစပိုမှုတွေနဲ့ကော့တစ်ရဲ့ဖြောဆက်သူတွေနှစ်ချိုက်ကြပါတယ်အခုတော့ကင်ညာကဆွန့်ထွင်လုပ်ငန်းတစ်ခုကနနဆိုင်ခင်ရဲ့ဆွန့်ပစ်ပစ္စည်းတွေကိုဖက်နက်ဒီဇိုင်းတွေမှာတုံးလာနေပါပြီ AP သတင်းဆောင်မကိုကိုစီသူပြောပြပေးထားပါတယ်ရှင
်နနတီခုစုပြီးလို့ကြံခဲ့တဲ့အပင်ကိုပြိုးပင်အဖြစ်တုံးလို့ရရင်ရမရရင်မိရှုပ်ဖြစ်စီပြကြရတဲ့ကင်ညာနိုင်ငံမှာအခုတော့နနက်ပင်တွေကနေပြီးတော့ကြီးမြင့်ထုတ်လုပ်နေကြပါပြီနနက်ဆိုင်တောင်သူတွေအနေနဲ့နနက်အသီးကနေရတဲ့ဝင်ငွေအပြင်ဝင်ငွေတစ်ခုထပ်တိုးလာနေပြီလို့နနက်တောင်သူဦးကြီး James Kinutia ကပြောပါတယ
်ပြမနီမကူလီမာဝါမနနစီ
အရင်ကတော့ဒီနနက်ပင်စီတွေကိုပြန်ဆိုင်တဲ့အခါတုံးရင်တုံးမတုံးရင်ပြစ်လိုက်တာပါအခုနောက်ပိုင်းတော့ပိုင်းကာစီကုမ္ပဏီကနနက်ပင်တပင်ကို15ရှစ်လင်းနဲ့လိုက်ဝယ်တော့သူ့စီပဲရောင်းကြပါတယ
်တက္ကသိုလ်မှာသူတို့လုပ်ခဲ့တဲ့ project တစ်ခုကနေပြီးတော့စွန့်ပစ်နနက်ပင်တွေကိုသတိထားမိခဲ့တာလို့ပိုင်းကာစီကုမ္ပဏီရဲ့ CEO ဖြစ်သူအော်ဝါကပြောပါတယ်အခုတော့နနက်ပင်ကနေလှပတည်တတ်တဲ့ဖက်နက်ထုတ်တဲ့လုပ်ငန်းကရင်းနှီးမြှုပ်နှံသူတွေကိုဆွတ်ဆောင်နိုင်နေပြီးတော့ရည်ရှိတည်တတ်တဲ့အကျိုးဖြစ်ထွန်းလာနိုင်မယ်လို့သူကယုံကြည်ထားပါတယ်
that recycles waste pineapple leaves into a biodegradable textile that is friendly
အဒီခုပြီးတော့ကြံခဲ့တဲ့နနက်ပင်တွေကနေ fashion ထုတ်ကုန်တွေထုတ်နိုင်လာတဲ့အပြင်ဂေဟစနစ်ကိုလည်းမထိခိုက်စေပါဘူ
းနနက်ပင်ကထုတ်တဲ့ချီမြင်ဟာနှစ်ပေါင်းများစွာကလေးကခိုင်မာတဲ့သမိုင်းကြောင်းရှိခဲ့ပေမဲ့ဈေးပေါ်တဲ့ချီတဲ့တင်သွင်းမှုတွေနဲ့လုံသားရှားပါးမှုတွေကြောင်းထင်သလောက်မပေါက်ခဲ့တာပါအဒီခုပြီးကြံခဲ့တဲ့နနက်ပင်တွေကိုဆွဲနှုတ်ရေဆီးအချောက်ခံချိတ်ခွဲပြီးမှချင်းမြင့်အဆင့်ဆင့်ထုတ်ယူကြရပါတယ်ဒီလိုလုံးနိုင်ဖို့အတွက်ကုန်ချမ်းကလည်းအင်တန်ပေါ်တယ်လို့ဆိုရမှာပါကင်ညာနိုင်ငံမှာတစ်နှစ်ကိုအ ਨੇ စုံနနက်ပင်တန်ချိန် 8,000 ကျော်မီးရှို့ဖျက်ဆီးနေကြပြီးတော့မီးခိုးငွေတွေကြောင့်သဘောပေါက်ခြင်းဖျက်ဆီးနေရတယ်လို့ဆိုပါတယ
် annually about 766 million tons of post harvest pineapple leaves
ကမ္ဘာတစ်ဝှမ်းမှာနနက်ဆိုင်ခင်းတွေကနေမီးရှို့တဲ့စွန့်ပစ်အမိုက်က966 million တန်ချိန်ရှိပါတယ်တနစ်ကိုတန်တထောင်လောက်ပဲကျမတို့ပြန်သုံးနိုင်တဲ့ထောင်းတော့ကာဗွန်ထုတ်လုပ်မှုမှာတော့အများကြီးရောနေတက်တာသွားပါတယ
်နနက်ချီနဲ့လုပ်တဲ့ဖက်နက်တရံဖြစ်ဖို့အတွက်နနက်ပင် 16 ပင်လောက်သုံးရပြီးတော့တရံကိုလက်လီဈေး $42နဲ့လက်ကားဈေးနဲ့ဆိုရင် $36 ဝန်းကျင်ရောင်းချပါတယ်အလုပ်ဖြစ်တဲ့ဆိုပေမဲ့ လုပ်ငန်းတိုးချဲ့နိုင်ဖို့တော့စနစ်ကျတဲ့သုတေသနလုပ်ငန်းတွေနဲ့ဆိုင်ရန်လျားတွေရှိဖို့လိုပါတယ်အခက်အခဲတွေနဲ့မပြည့်စုံပေမဲ့လည်းဘိုင်းကစီကုမ္ပဏီရဲ့အနာဂတ်ရည်မှန်းချက်ကိုတော့အထူးကိုက်ခံမှာမဟုတ်ဘူးလို့အဝါကပြောပါတယ်
And with our solution we hope to scale to other countries
ဆွန်ပြေနန်နက်ပင်တွေကနေအခုလိုအကျိုးဖြစ်ထွန်းတာမျိုးကိုတခြားနိုင်ငံတွေမှာလည်းလိုက်လုပ်စေချင်ပါတယ်ကျမတို့နီလန်ကိုတကဘာလုံးတိုင်းတာနဲ့လိုက်ပြီးတော့လုပ်မယ်ဆိုရင်အကောင်းဆုံးပေါ့ရှင်
။သဘောပတ်ဝန်းကျင်ချင်းတင်ရရောက်တဲ့ဒီလုပ်ငန်းကနေဖနက်နဲ့လက်ကန်အေးလိုမျိုးဖက်ရှင်ပစ္စည်းတွေကိုထုတ်လုပ်နိုင်တာကနေကင်ညာနိုင်ငံရဲ့ပြပကအထယ်လေးတင်သွင်းနေတာတွေရှော့ချနိုင်အောင်အထောက်အကူဖြစ်တယ်လို့ဒေတာတွင်အလုပ်ကန်အခွင့်အလမ်းတွေတိုးပွားလာဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ဗျာရှင်။ VOA American တန်ကရဲ့2024ခုနှစ်ဧပြီလ3ရက်ပုတ်ထုနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတန်24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြေကြီးဩစာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစီရနဲ့ကဘာတလွှတ်ခီးသွွားအစီအစဉ်တို့ကိုနားဆင်ဆက်ရမှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩစာအစီအစဉ်ကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံကဆန်ကိုဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာနေရာတစ်ခုနာမည်တစ်ခုရဖို့အတွက်ဆိုရင်အရေးအသွေးပြည့်ဝတဲ့ဆန်မျိုးစားတစ်မျိုးကိုကြေကြေပြန့်ပြန့်ထုတ်လုပ်ပြီးဈေးကွက်ထိုးပေါက်ဖို့လိုအပ်ပါတယ်။မြေကြီးဩစာအစီအစဉ်မှာကိုခင်မောင်စုမင်းတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံရဲ့အမျိုးသားတည်နှံဖြစ်တဲ့စံစဘာဟာပြည်တွင်းစားသုံးမှုအတွက်လည်းဖြစ်တယ်လို့ပြည်ပကိုတင်ပို့တဲ့အဓိကအကြဆုံးတိုင်းပြည်ထုတ်ကုန်လည်းဖြစ်ပါတယ်အင်္ဂလိပ်ကိုလိုနီခေတ်နဲ့လွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်တို့မှာမြန်မာနိုင်ငံဟာနိုင်ငံတကာကိုစံတင်ဖို့ရောင်းချတဲ့အထက်မှာထိတ်တန့်နိုင်ငံတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံတကာကိုစံတင်ဖို့ရောင်းချမှုအများဆုံးအချိန်တွေတုန်းကလည်းနိုင်ငံတကာမှာမြန်မာပြည်ကစံဆိုပြီးရေပူရသဘောမျိုးလောက်ပဲသိရှိခဲ့ကြပေမဲ့ခိုင်မာတဲ့အမျိုးအမည်တစ်စိတ် brand တစ်ခုကိုတော့ကြဲကြဲပြန့်ပြန့်တည်ဆောက်နိုင်ခြင်းမရှိခဲ့ပါဘူး။အဲ့ဒီနောက်1962ခုနှစ်မှာတမ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ခေတ်အဆက်ဆက်တလျှောက်လုံးမှာလည်းအရင်ကလောက်မဟုတ်တော့ပေမဲ့ဆန်ကိုပဲအဓိကပြည်ပပို့ကုန်အဖြစ်အားထားခဲ့ကြရတာဟာဒီကနေ့အချိန်အထိဖြစ်ပါတယ်ဒါပေမဲ့လည်းဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဆန်ဈေးကွက်တဲကိုတော့ထိုးပေါက်နိုင်ခဲ့ခြင်းမရှိပါဘူးအဓိကကတော့အရင်အသွေးပြေဝတဲ့ဆန်အမျိုးအစားကောင်းတစ်ခုကိုကြဲကြဲပြန့်ပြန့်ထုတ်လုပ်နိုင်ခြင်းမရှိတာကြောင့်ဖြစ်ပါတယ်ဟိုးတချိန်ကပြည်ပကိုဆန်အကြီးကျယ်တင်ဖို့ရောင်းချခဲ့တဲ့မြန်မာနိုင်ငံဟာဆိုရင်စစ်အာဏာရှင်ခေတ်ဆက်ဆက်မှာတဖြည်းဖြည်းနဲ့အိန္ဒိယထိုင်းဗီယက်နမ်တို့ရဲ့နောက်မှာအဝေးကြီးကိုပြတ်ကျန်နေခဲ့ပါပြီအိန္ဒိယကဘာစမာတီဆန်၊ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်က ST25 ဆန်အမျိုးအစားတို့ဟာဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ခိုင်မာတဲ့ဈေးကွက်မှာကြဲကြဲပြန့်ပြန့်နာမည်ရနေရာရနေကြပြီဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတဦးဖြစ်တဲ့ကိုထက်စော်ထွန်းကခုလိုသုံးသပ်ပြပါတယ်။
ကိုနိုင်ငံတကာမှာဆိုရင်သူရဲ့ဒီ Jasmine Right လို့ Basmati တို့ကဒါယူရိုပီနိုင်ငံအထီးဒါလူတိုင်းကကြိုက်နေတဲ့စားသုံးနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံမှာနံပါတ်1စမယ်ဆိုရင်ပေါ့နော်မျိုးပဲပေါ့နော်အဓိကမျိုးကမတန့်ရင်မျိုးကိုကျွန်တော်တို့တိတိကျကျတန့်စင်မှုနဲ့ပေါ့နော်နောက်ကမျိုးခွဲတွေမပအောင်ထုတ်လုပ်နိုင်တဲ့ကျွန်တ ကျွန်တော်တို့ကုမ္ပဏီတွေပဲဖြစ်ဖြစ်ပေါ့နော်ထုတ်လုပ်တဲ့မျိုးစေ့ထုတ်ကုမ္ပဏီတွေဖြစ်ဖြစ်ပေါ့နော်ဒါတွေတကယ်ကိုစနစ်ကျကျပေါ့နော် quality ရှိရှိထုတ်နိုင်တဲ့ဖြစ်ပေါ့နော်ဒါတွေရှိဖို့ကအရင်ကြီးကြီးတယ်အဲ့ဒါတွေမရှိတဲ့အခါကျတော့ကျွန်တော်တို့မျိုးစေ့တွေကိုတောင်သူတွေကိုယ်တိုင်ကလည်းသူတို့ရဲ့ကြုံရတစ်နှစ်ရလာတဲ့မျိုးတွေပဲပြန်ဆိုင်နောက်တစ်နှစ်အတွက်ပြန်ထားပေါ့နော်ဒီလိုမျိုးတွေစိုက်နေတဲ့အခါကျတော့သူတို့ရဲ့စပားတွေထွက်လာတဲ့အခါမှာမျိုးကွဲတွေဒီမျိုးကွဲပါတဲ့ပြဿနာဒါနံပါတ်1အနေနဲ့ဒါအခက်အခဲတစ်ခုပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဆိုနိုင်ငံတကာကိုကျွန်တော်တို့ကပို့ဖို့အတွက်ပေါ့နော်တည်တန့်ဆိုင်ဖို့အတွက်သဘောတစ်ခုဒါရွှေဖို့မှဆိုရင်ကျွန်တော်ရွှေဖို့ပေါ့ဆန်းနာမည်ကြီးရဲ့ရေးမြေဒေတာနဲ့ပေါ့နော်အရင်လဲကိုက်ကြီးတယ်အဲ့လိုဒေတာမှာကျွန်တော်တို့ကဒီတောင်သူအစုဖွဲ့တွေနဲ့ကုမ္ပဏီနဲ့ပေါင်းပြီးတော့ပေါ့နော်ချေချေပြက်ပြက်ကိုဒီမျိုးဆိုရင်ဒီမျိုးကျတဲ့ပဲဆိုက်ပြီးတော့ပေါ့နော်တကယ် export ကိုကြီးရွယ်ပြီးတော့ site တင်တယ်ပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလဲဆိုက်တယ်အခြားတောင်သူအခြားစပားမျိုးတွေနဲ့ site တယ်ဆိုရင်ဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလို့ဖြစ်သွားတာပေါ့နော်ကျွန်တော်ဘာလို့လဲစပားချင်းချင်းဆိုတဲ့အတွက်ကြောင့်ပေါ့အခြားမျိုးတွေကဒီဝုံမုံနေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူ့အနေနဲ့ထွက်လာတဲ့စပားမျိုးစေ့တွေကြတော့ကျွန်တော်တို့သဘောတူသူ့ရဲ့အနံ့အသက်ကပထမမှာအရင်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကညော့သွားတာလို့နောက်တစ်ခုကကျွန်တော်သူ့ရဲ့ quality ပေါ့နော်ကျွန်တော်တို့ဒီ shoe box ဆန်းဆိုရင်သူ့ရဲ့ဆန်တပားရဲ့ဆန်စည်းရဲ့အရွယ်အစားကဒီရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူ့ရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှာမှာစိုက်တဲ့ဟိုတခြားမျိုးတစ်မျိုးကဆန်စည်းလုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောရှက်မိပြီးတော့ဝတ်မုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကိုဒါပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှာကျွန်တော်တို့ကတကယ်မူရင်းဒီရွှေဘူပေါ်ဆန်းမွေးလို့တော့ကျွန်တော်တို့ကရတော့မှာမဟုတ်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့ဒါကလည်းကျွန်တော်တို့တကယ်ကိုစဉ်းစားရမယ့်ချက်ပေါ့နော်ဘာဖြစ်လို့လဲဆိုရင်တမျိုးကောင်းထုတ်ဖို့ကကြတော့ export အတွက်ဆိုရင်ဒါအရင်အရေးကြီးတယ်ပေါ့နော်စိုက်တာကတော့ကျွန်တော်တို့နယ်မြေဒေသမှာ ERV ဆိုရင် ERV နဲ့ kait တဲ့စပားကျွန်တော်တို့စိုက်လို့ရတယ်အမရန်ကုန်ဆိုရင်ရန်ကုန်ဒေသမှာကျွန်တော်တို့ပဲခူးဆိုရင်ပဲခူးဒေသမှာအစီအစီတဲ့စပားကိုကျွန်တော်တို့ကစိုက်လို့ရတာပေါ့နော်ဒါပေမဲ့အဲ့လိုမျိုး export အတွက်ရည်ရွယ်မယ်ဆိုရင်တော့တကွင်းတစ်ဆက်ထဲပေါ့နော်ကျွန်တော်တို့ဧကတောင်းချီဆိုရင်တောင်းချီပြီးတော့ဒီတကွင်းတစ်ဆက်ထဲမှာကျွန်တော်တို့ရဲ့ export ပို့မယ်ဟာတကယ်မျိုးကောင်းမျိုးတန်ကိုပဲတုံးပြီးတော့ဒီလူတွေကကိုမျိုးကိုလည်းမဟုတ်ဘူးကျွန်တော်တို့ဟိုကဒိုလူရှီယာရတဲ့မျိုးဒီလူရှီယာရတဲ့မျိုးတုံးပြီးတော့မဟုတ်တော့ခင်ပေါ့နော်တကယ်ကိုရှူပေါ်ဆန်းရဲ့အစ်စ်အမှန်မျိုးကိုပဲကျွန်တော်တို့ကအားလုံးတောင်းသူတွေတုံးပြီးတော့စိုက်မှသာကျွန်တော်တို့ကတမျိုးကောင်းပေါ့နော်ကောင်းကောင်းရမယ်
ကမ္ဘာမှာဆန်စပါးအများဆုံးထုတ်လုပ်တဲ့အိန္ဒိယထိုင်းနဲ့ဗီယက်နမ်နိုင်ငံတွေမှာသူတို့ရဲ့ခိုင်မာတဲ့ဈေးကွက်အတွက်နာမည်ရနေရာရတဲ့ဆန်အမျိုးအစားတွေကိုမျိုးစပါးထိမ့်သိမ်းတာတင်တာမကထုတ်လုပ်မှုဘိုင်းတွေဖြစ်ကြတဲ့တူလောင်မှုစနစ်တွေချိတ်ခွဲမှုအပိုင်းတွေမှာလည်းစနစ်တကျဆန်ချင်းဆန်ကျုံးမီလုပ်ကင်ကြပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစန္ဒအိခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတူဖြစ်ခဲ့တဲ့ကိုထက်စော်တွန်းကပဲအခုလိုနိုင်ရှင်သုံးသပ်ပြပါတယ်
ကျွန်တော်နိုင်ငံအမားလေးသူတို့ရဲ့ပြုစုတဲ့စနစ်တွေမှာဆိုရင်လည်းလိုအပ်ချက်တွေအများကြီးရှိတယ်ဒီစပားပင်အတွက်လိုအပ်တဲ့အာဟာရတွေကိုပြည့်ဝစွာပြည့်မီစွာမထည့်နိုင်တဲ့ဟာတွေ quality ဘိုင်းကိုကြတော့တကယ်နိုင်ငံတကာ export ဖြစ်လာဖို့အတွက်ကြတော့အဆင်မပြေတော့ဘူးပေါ့နော်အဲ့ဒီမှာကျွန်တော်တို့စပားထွက်လာတဲ့အချိန်မှာဆိုရင်လည်းပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာအဓိကအများဆုံးဖြစ်လာတော့ဟိုချိတ်ခွဲတဲ့အခါမှာကျွန်တော်တို့ဆန်တွေကိုအချောင်းအတိုင်းမရတော့ဘူးဒီကျိုးချီတဲ့အရာခိုင်နှုန်းများတာတွေရှိတော့ရှိတာဟိုသူ့ရဲ့ quality ကဒီပေါ့နော်နိုင်ငံတကာကိုကိုးပို့ဟာမှာအဲ့ဒီဟာလည်းကျွန်တော်တို့အများကြီးလိုတယ်နောက်တစ်ဆင့်သွားမယ်ဆိုရင်ဒီ post harvest technology ပေါ့နော်ကျွန်တော်တို့ဒီရိုက်သိမ်းခြင်းလို့နည်းပညာပေါ့နော်ထုတ်ပိုးတဲ့စနစ်ပေါ့ဘယ်လိုထားလဲဆိုရင်ကျွန်တော်တို့ကဒါအခန်းထဲမှာကွန်ဒီအိတ်နဲ့ထည့်ပြီးတော့ပဲကျွန်တော်တို့ကတူလောင်ရင်တူလောင်မယ်၄၅၆လာပေါ့နော်နိုင်ငံတကာမှာဆိုရင်ဒီ quality ပေါ့နော်မိအောင်လို့ရိတ်သိမ်းပြီးတော့ဆန်ချိတ်ခွဲပြီးတဲ့အချိန်မှာအနံ့အရသာနဲ့ပြည်စုံတဲ့ဒီပုံပေါ့နော်သူတို့ဒါတွေကိုမပြက်စီးအောင်တကယ်ကိုအမြဲတမ်းဟိုလက်ဆက်နေအောင်ပေါ့နော်ဒီလိုအရသာမျိုးဖြစ်အောင်သူတို့မှာကျွန်တော်အပြည့်အဝကျွန်တော်တို့လုပ်နိုင်တယ်အခြားကျွန်တော်အာရှနိုင်ငံရဲ့ဆန်စပါးတွေနဲ့ကျွန်တော်တို့ကရှင်းပြိုင်မယ်ဆိုရင်နိုင်ငံတကာဈေးကွက်မှာကျွန်တော်တို့ရဲ့ product တစ်ခုပေါ့နော် brand တစ်ခုကိုကျွန်တော်တို့တည်ဆောက်တဲ့နေရာမှာကျွန်တော်တို့ရှင်းပြိုင်နိုင်တဲ့အနေအထားအရှိဥမဲ့မဟုတ်ဘူးပေါ့နော်
ဆန်စပါးကိုပြည်ပဈေးကွက်မှာနာမည်တစ်ခုနေရာတစ်ခုတိဆောက်တင်ဖို့ရောင်းချဖို့အတွက်ကမီယိုဖလာတမယိုးကြာနီးနဲ့စိုက်ပျိုးရေးကတော့မဖြစ်နိုင်ပါဘူးအဲ့ဒီအတွက်ဆက်မှုလေယာကိုပြောင်းလဲပြီးသွင်းအားစုလို့ခေါ်တဲ့မြေစီမြေနစ်တွေကိုလည်းထည့်သွင်းနိုင်ဖို့လိုအပ်ပါတယ်ဒါအပြင်မြန်မာနိုင်ငံရဲ့လက်ရှိစပားစိုက်ပျိုးတဲ့လေကွက်တွေဟာဆက်ရန်နေရာတွေဝင်ရောက်ဖို့ကျင်းမြောင်းနေပြီး၄000အကွက်ကျယ်တွေဖြစ်ဖို့လိုအပ်ပါတယ်အဲ့ဒီလိုအခြေအနေတွေဖြစ်ဖို့ကတော့ contract farming ကို contract layer စနစ်လို့ခေါ်တဲ့မြေပိုင်နဲ့လေသမားရဲ့အရင်းအနှီးနဲ့နီးပညာရှိတဲ့စိုက်ပျိုးရေးကုမ္ပဏီတွေရဲ့အစိုးရရဲ့ပူးပေါင်းနိုင်မှဖြစ်ပါတယ်။သို့တော်လက်တွေ့မှာတော့အဲ့ဒီလိုဖြစ်နိုင်ဖို့အခြေအနေကမလွယ်သေးဘူးလို့တောင်သူလေသမားရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
contract family ကတော့ဒီအောင်မြင်နဲ့မအောင်မြင်မှုဆိုတာကိုပြောဖို့ခက်သေးတာပေါ့ဗျအချိန်ကအာနာသိန်းရဲ့အချိန်ကြီးတည့်ရဖြစ်သွားတာကိုဖြစ်သွားတော့ဒီ contract family ကိုအောင်မြင်နဲ့မအောင်မြင်မှုဆိုတော့ဒီမှာပြီးမှဆက်တတ်ဖို့အချိန်သူတို့မလုံလောက်လိုက်ဘူးပေါ့နော် contract family ကလည်းဒီမှာပြည်ရဲ့လက်ရှိအခြေအနေနဲ့အောင်မြင်မှုသိမလွယ်ဘူးလို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့အစိုးရကုမ္ပဏီတောင်းဆိုတော့တုံးတုံးမလဲရှားမှရှိနေတဲ့အမြင်နဲ့ဆက်ဆံရေးအခြေအနေတွေကကောင်းမနေဘူးပေါ့ဗျာစုံကြည့်မှုပြောက်ဆုံးနေတဲ့ပြဿနာပေါ့
မြန်မာနိုင်ငံကဆန်စပါးဟာပြည်ပကိုနှစ်စင်တင်ပို့နိုင်တယ်ဆိုပေမဲ့အဓိကတရုတ်အပါဝင်အိန္ဒိယနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတာကအများစုဖြစ်ပါတယ်။အဲဒီလိုနယ်စပ်ကနေရောင်းချရမှာစံချိန်စံညွန့်အတိုင်းအတာစစ်ဆေးကြီးကြပ်တာတွေသိပ်မရှိတဲ့အတွက်ဘယ်လိုစံအမျိုးအစားပဲဖြစ်ဖြစ်ရောင်းချရတာလွယ်ကူပါတယ်။ဒါ့အပြင်နယ်စပ်တိုင်းမှာနှစ်ဖက်တာဝန်ရှိသူတွေနဲ့နားလည်မှုယူရောင်းဝယ်ကြတာမွန်ဂိုလန်တွေကိုအနည်းနဲ့အများအသုံးပြုရောင်းဝယ်ကြတာတွေဟာလေမြန်မာပြည်ကစံကိုအမျိုးအစားမရွေအလွယ်တကူရောင်းချနိုင်တဲ့အခွင့်အရေးတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေလိုစံအမျိုးအစားကောင်းတွေထုတ်လုပ်ပြီးဖွံ့ဖြိုးပြီးနိုင်ငံတွေကခိုင်မာတဲ့ဈေးကွက်တွေရရှိဖို့ကတော့အခုလိုပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ကာလတွေမှာပိုပြီးတော့မှအလံဝေးနေပါသေးတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်စီးရီးပြည်ပခါတွေကြောင့်ရသတေဆုံမှုတွေတိုးလာချိန်မှာပဲယူကရိန်းမှာလည်းရုရှားကျူးကျော်စစ်အရှိန်ပိုပြီးတော့ပြင်းထန်လာနေပါတယ်။ရသတေဆုံမှုနှုန်းတိုးလာနေတဲ့မြန်မာပြည်တွင်းစစ်နဲ့ယူကရိန်းစစ်တွေဟာရှေ့ဆက်ဘလို့တရားမှုတွေရှိလာနိုင်ပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်။
အဲ့လိုဆိုရင်တော့ကျွန်တော်တို့ကဟိုရေရှည်ပြည်တွင်းစစ်ဖြစ်သွားမယ့်အနေအထားမျိုးလို့ကျွန်တော်မြင်တယ်ဗျ။တော့နောက်တစ်ခုကကျတော့ဟိုအဓိကပြဿနာကဒီအတိုက်ခံတွေဂျားထဲမှာတညီတညွတ်ထီသောတပ်ပေါင်းစုပေါ့ဗျာ။ဆိုတော့ဒီလိုဥဆောင်မှုနဲ့တိုက်တာမျိုးမဟုတ်တဲ့အနေအထားမှာနောက်တစ်ခါကျတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေပေါ့အခြေခံတဲ့စစ်ပွဲတွေဖြစ်တဲ့အခါမှာအချင်းချင်းပွတ်တိုက်မှုတွေလည်းဖြစ်လာနိုင်တယ်။နောက်တစ်ခါကျတော့ဒီအုပ်စုတွေဂျားထဲမှာတို့ဘာကောင်းလဲအချင်းချင်းဟိုရှင်းမရနိုင်တဲ့ပြဿနာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ဒီအနေထားအောင်မှာလည်းလက်ရှိဟိုစစ်ကောင်စီကချက်ချင်းဟိုနေပြည်တော်ကနေပြီးတော့ပြုတ်ကြရမယ်ထွက်ပြေးရမယ်လို့လည်းမမျှော်လင့်တာသေးဘူးပေါ့နော
်မြန်မာနိုင်ငံရဲ့ကျွမ်းကျင်သူဥအောင်သူညဲရဲ့တုံးတက်ချက်ချုပ်ကိုကြားခဲ့ရတာပဲဖြစ်ပါတယ်နှစ်နှစ်ကျော်လာပြီဖြစ်တဲ့ရုရှားနဲ့ယူကရိန်းတိုက်ပွဲဟာပုံမပြင်းထန်လာနေတယ်လို့ရုရှားနိုင်ငံထက်ကရေနံချက်စက်ရုံကိုယူကရိန်းဘက်ကမောင်းတူမဲ့လေရင်နဲ့ဘုံကျဲပြီးမှနောက်ထပ်တိုက်ခိုက်တာတွေထပ်လုပ်ဆောင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေအသုံးပြုရမယ်လို့ရုရှားသမ္မတပူတင်ကချင်းချောက်ပြောဆိုထားပါတယ်။တစ်ဖက်မှာလည်း၃နှစ်ကျော်လာတဲ့မြန်မာပြည်တွင်းကအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးတပ်ပေါင်းစုတွေရဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာတွေလုပ်ဆောင်နေတာကြောင့်အရဲသားတွေတေဆုံတော့တက်လာတယ်လို့စစ်ကောင်စီဘက်ကလည်းအရေးကြီးတဲ့တပ်စခန်းတွေလက်လွတ်ဆုံးရှုံးနေရပါတယ်။ဒီချိန်တွေကြားမှာစစ်ကောင်စီကစစ်မှုထမ်းဥပဒေထုတ်ပြန်ထားပြီးတော့တနင်္ဂနွေလုံးမှာရှိတဲ့တမတ်ထားတဲ့အသက်အရွယ်တွေကလူတွေကိုအသင့်အရမဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းတဲ့အဖြစ်တွေရှိနေပါတယ်။လက်ရှိမြန်မာပြည်သစ်စစ်နဲ့အတူကမ္ဘာစစ်ကိုဥတည်နေတဲ့ရုရှားယူကရိန်းကျူးကျော်စစ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးကြံ့ကျင်သူဦးအောင်သူကြီးကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေအခုလိုတုံ့တက်ပြောဆိုထားတာပဲဖြစ်ပါတယ
်။ကျွန်တော်မြင်တာတော့ဟိုပထမအဦးဆုံးများဒီ new dollar ရေးဆိုပြီးတော့ဖြစ်လာတယ်ဖြစ်လာပြီးတော့နောက်ပိုင်းမှာတခါတည်းဟိုကျွန်တော်တို့လက်နက်ကင်တော်လိုင်းကြီးကိုတန်းပြီးတော့ကူးပြောင်းကြတယ်ပေါ့ဗျာနော်ဆိုတော့ဒီအနေထားအောင်ပါပဲဟိုတော်တော်များများကနိုင်ငံရေးစင်မြင့်ကိုမယုံတော့ဘူးတစ်ဖက်ကလက်နက်ကင်တော်လိုင်းကြီးဘက်ကိုစိတ်ဆန်လာတယ်ဗျာဆိုတော့ဒီအနေထားကကျွန်တော်တို့ခေါ်တာတော့ militarization of the society ပေါ့ဒီလူ့ဖွဲ့စည်းတစ်ခုလုံးကစစ်ဩဇာလွမ်းမိုးတဲ့ပုံစံဖြစ်သွားတော့ပါဗျာဆိုတော့တစ်ဖက်မှာလည်းအခုကလက်ရှိစစ်ကောင်စီကမဝင်မနေရပါဗျာဒီလိုလူသစ်စုဆောင်တင်သွင်းတာမျိုးတွေလုပ်ရင်ကျွန်တော်တို့ရဲ့လူအဖွဲ့စည်းတစ်ခုလုံးပိုဆိုးသွားမယ်လို့ထင်တယ်ဗျာညောအဲ့တော့တစ်ဖက်ကလူလုံးလာရင်ကြံတဲ့အခုချိန်မှာအတိုက်ခံတွေဘက်ကလည်းလူသစ်စုဆောင်တာတွေဘာတွေကလုပ်နေတဲ့သတင်းတွေကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့တော့တိုင်းပြည်ရဲ့အရင်မြစ်ပေါ့ဗျာလူအရင်မြစ်ဂျန်တဲ့အရင်မြစ်တွေကိုကျွန်တော်တို့ကတိုင်းပြည်ဖွံ့ဖြိုးရေးဂျန်တဲ့ကိစ္စတွေကိုမစင်စားမနဲ့အားလုံးကစစ်တိုက်ဖို့စဉ်းစားနေမှာဆိုရင်တော့ကျွန်တော်မြင်တယ်ကျွန်တော်တို့လူဖွဲ့စည်းတစ်ခုလုံးကဖိတ်စူပါကောင်လဲကိုစစ်ဇက်သွင်းခံရတဲ့အမျိုးဖြစ်သွားနိုင်ပါတယ်ဟိုကျွန်တော်တို့နိုင်ငံတစ်ခုကဟိုတိုင်းရှင်မဆိုရှင်ကွာချချက်ကတော်တော်များတယ်ဗျာဆိုတော့ပထမကျွန်တော်တို့မြန်မာပြည်ပြဿနာကကြတော့အများစုက democratization ပေါ့ democracy ပြည်မြေပြောင်းလဲရေး ပြည်တွင်းပြဿနာလို့မြင်တယ်ပေါ့ဗျာနော်ဆိုတော့ဟိုဘက်ကတစ်ဖက်မှာကျတော့ဒါကအချုပ်ချာအာဏာပိုင်တစ်ခုကိုဝင်ရောက်ကျူးကျော်တယ်ဆိုတော့ဒီ international order ပေါ့ဗျာဟိုနိုင်ငံတကာအခင်းအကျင်းကိုဖျက်ဆီးတယ်လို့ဆိုတော့ဆွတ်ဆွဲချက်မျိုးနဲ့တွေ့ပါတယ်နော်ဟိုဘက်မှာကျတော့နေတိုးရှိတယ်ဥရောပသမဂ္ဂရှိတယ်တော့ပို့ပြီးတော့သူတို့ကခိုင်မာစည်းလုံးမှုရှိပါတယ်ကျွန်တော်တို့ဒီမှာကျတော့မြန်မာပြဿနာကိုအာဆီယံ centrality ပေါ့အာဆီယံကဘူချမ်းပတ်သပွဲဥဆောင်မယ်ဆိုပြီးတော့ပြစ်ထားလိုက်တာမျိုးပေါ့ဗျာเนาะဆိုတော့အဲ့လိုအနေထားမှာတော့တော့ကွာခြားမှုတော့ရှိတယ်ပေါ့ဗျာเนาะအဲ့တော့ဒါရင်ပဲတခုရှိတာကကျွန်တော်တို့နှစ်ဖက်ကိုနှစ်ဖက်စစ်ပွဲတွေကိုပြန်ရှင်ကြည့်ရင်ကျွန်တော်တို့စီမှာရှိတဲ့အထူးသဖြင့်အရက်သားစီဆုံးမှုပေါ့ civilian casualty ကလည်းမနေ့ကတော့များတဲ့အနေအထားမျိုးဖြစ်ပါတယ်။တော့အဲ့တော့ဒီနိုင်ငံတကာဖွဲ့စည်းတွေခန့်မှန်းကြတယ်ကျွန်တော်တို့စီမှာလူ 2.8 သန်းလောက်ပုံမဲ့အိမ်မဲ့ဖြစ်ပြီးတော့ရွှေ့ပြောင်းနေရတာတွေရှိတယ်နော်။အဲ့တော့စစ်သားမဟုတ်ဘဲနဲ့အရသားသေဆုံးမှုက 8,000 လောက်ရှိပြီလို့ဆိုကြတယ်ဗျ။အဲ့တော့ယူကရိန်းမှာကျွန်တော်လိုက်ရှာကြည့်တော့ယူကရိန်းမှာလည်းသူတို့စစ်သား 3,000 လောက်သေတယ်။အရသားဒီနှစ်နှစ်တာကာလမှာ 1,000 ကျော်ကသိဆုံးသွားတယ်ဆိုတော့ပြဿနာမျိုးတွေတွေ့တယ်ပေါ့ဗျာเนาะအဲ့တော့နှစ်ဖက်စလုံးကအပြက်စီးတော်တော်ကြီးမားပါတယ်เนาะယူကရိန်းမှာဒီဒုက္ခတွေ 9.6 လောက်ဘေးအိမ်နီးချင်းနိုင်ငံတွေကိုကိုလုံရတယ်ဆိုတော့ဇာလန်လည်းရှိတယ်ပေါ့ဗျာเนาะဆိုတော့အဲ့လိုအနေထားမှာတော့ကျွန်တော်မြင်တာနိုင်ငံတကာအထောက်ပံ့တာမရဘူးဆိုရင်ယူကရိန်းစစ်ကဘာကုန်လဲမကြည့်မလဲနဲ့ညှိနှိုင်းလိုက်ရတာမျိုးရှိနိုင်တယ်ဒါမှမဟုတ်လည်းကျွန်တော်တို့ရေရှည်ဆွဲပြီးတော့ဆက်တိုက်သွားတာမျိုးရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ပြဿနာမှာကျတော့ဒီအိမ်ကြီးချင်းနိုင်ငံကြီးတွေကစားလို့ဒေသဆိုင်ရာအစိုးမော်ဗျာဟိုဒါကပြည်ရေးဆိုပြီးတော့ဝင်ရောက်ဆွတ်ဖက်ခြင်းနဲ့အာဒီလာသလည်းနေတယ်ပေါ့ဆိုတော့တစ်ဖက်ကဆွတ်ဖက်မယ်ဆိုရင်တော့နေပြည်တော်ဘက်မှာရှိတဲ့စစ်ကောင်စီကလက်ခံနိုင်ဖို့ခက်တဲ့အနေအထားမျိုးပေါ့ဗျာဆိုတော့အဲ့တော့ကျွန်တော်တို့စီမှာလည်းကျွန်တော်မြင်တော့အနီးကပြောရင်ပေါ့ဗျာ2024ကတော့ကျွန်တော်ထင်တယ်ချကြအောင်မယ်လို့ထင်တယ်ဗျကိုဘက်ကလည်းမလျှော့ခြင်းဒီဘက်ကလည်းမလျှော့ခြင်းပေါ့เนาะဒီလိုဆက်သွားအောင်မယ်သွားပြီးတော့တစ်ချိန်ကြတော့မှပဲဟိုဘာကောလဲစစ်ပန်းတဲ့အချိန်နိုင်ငံတကာကလည်းအဖွဲ့စည်းတွေကဝင်ရောက်ပြီးတော့ကျွန်တော်တို့ကူညီပတ်မိုးနိုင်တဲ့အချိန်မှပဲအလုပ်ဖြစ်မယ်လို့ထင်ပါတယ
်မြန်မာနဲ့ယူကရိန်းနဲ့ပတ်သက်ပြီးတော့ဥအောင်သူညရဲ့အသွင်မြင်တွေပဲဖြစ်ပါတယ်နောက်တစ်ပတ်မှလည်းဒီစီစဉ်မှာလူတွေပါဝင်ဆွေးနွေးကြမလဲဆိုတော့ဆောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောက်စားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ချရပါမယ်ရှင်။ Republican Party တွင်သမ္မတလောင်းဖြစ်လာဖို့မျှော်လင့်ထားတဲ့သမ္မတဟောင်း Donald Trump က Florida ပြည်နယ်မှာရွေးကောက်ပွဲရန်ပုံငွေမဲဆွဲပွဲကျင်းပဖို့စီစဉ်နေပါတယ်။ Democratic Party ကလက်ရှိသမ္မတ Joe Biden ကိုရှင်ပြိုင်ဖို့သူ့ဘက်ကယုံနေနေတဲ့ကွာဟနေတဲ့ရန်ပုံငွေပမာဏရအောင်အင်တိုက်အားတိုက်လှုပ်ဆောင်လာနေတာပါ။သမ္မတ Biden နဲ့ Donald Trump တို့ရဲ့ရွေးကောက်ပွဲရန်ပုံငွေရှာပွဲတွေအပေါ်မဲဆန္ဒရှင်တို့ရဲ့အမြင်တွေကိုတော့ Veronica Bodres Iglesias သတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
ဖလော်ရီဒါပြည်နယ်ဘမ်ဘီချ်မှာဤဗီလာ6ရက်နေ့ရွေးကောက်ပွဲမဲဆွဲရန်ပုံငွေရှာတဲ့ပွဲဒေါ်နယ်ထရန့်ကျင်းပမှာပါ။ဒီရန်ပုံငွေရှာတဲ့ပွဲကနေအမေရိကန်ဒေါ်လာ33သန်းရမယ်လို့ထရန့်ယုံကြည်ထားတဲ့အကြောင်းသတင်းတွေမှာဖော်ပြပါရယ်။လော်လော့ဆယ်မှာတော့ထရန့်ဟာဒီမိုကရက်တစ်ပါတီကသမ္မတဂျိုးဘိုက်ဒန်နဲ့ရှင်းရင်းရန်ပုံငွေကြီးကျယ်ညှော်နေနေပါရယ်။ပြီးခဲ့တဲ့ကြာသပတေးနေ့ဒီရက်ထဲသမ္မတဟောင်းဘရက်ခ်အိုဘားမားနဲ့သမ္မတဟောင်းဘီကလင်တန်တို့ပံ့ပိုးပါဝင်တဲ့နယူးယောက်ကရေဒီယိုစီးတီးဂီတခမ်းမရန်ပုံငွေရှာတဲ့ပွဲတည့်ရက်ထဲမှာရင်သမ္မတဘိုင်ဒန်အတွက်မဲဆွယ်စည်းရုံးရန်ပုံငွေဒေါ်လာ26သန်းရရှိခဲ့ပါတယ်။ Easter တင်းကုန်နေတဲ့ VOA ကတွေ့ဆုံမင်းပြန်ခဲ့တဲ့အမေရိကန်မဲဆန္ဒရှင်တွေကတော့သမ္မတလောင်းရှင်ပြိုင်နေသူတွေရဲ့ရွေးကောက်ပွဲမဲဆွယ်ရန်ပုံငွေရှာတဲ့ကြိုးပမ်းမှုတွေအပေါ်မှာအခုလိုရှုမြင်ကြပါတယ
်။ The money is needed for
ရွေးကောက်ပွဲကြော်ညာတွေအတွက်ကြော်ညာခဝန်ထမ်းတွေခီးတော့ဖို့ဒီလိုလုပ်ဖို့အတွက်ငွေကတော့လိုတယ်ထင်ပါတယ်။ကျွန်တော်မရှင်းတာကလက်ထဲရတဲ့ငွေအလုံးကိုဘာတွေအတွက်ဘလို့သုံးမယ်ဆိုတာပါ။
I think that too much money is poured into our elections.
ယူကော့ပွဲပြိုင်မဲ့နှစ်ဖက်စလုံးကိုငွေတွေအများကြီးပုံပေးနေကြတယ်လို့ကျွန်တော်ထင်ပါတယ်။ယူကော့ပွဲသုံးစီကိုဘယ်တိုင်းစာထိပဲရှိရမယ်ဆိုတာမျိုးကန့်သက်ထားရင်ကောင်းမယ်ထင်ပါတယ်။ Elections.
အမေရိကန်ကျောင်းသူတယောက်ဖြစ်တဲ့ Dana Boss ကတော့သမ္မတလောင်းအဖြစ်ဝင်ပြိုင်သူတွေဘယ်လိုသတင်းစကားပါမလဲ
မဟာဗျူဟာပိုင်းဆိုင်ရာမှာထိရရော်လှုပ်ဆောင်မှုလိုနေသေးတယ်လို့မြင်ပါတယ်အဂျစ်စတုန်စီအနီအင်ပေါ်တန့်စ်အင်ဟောအနီဝန်ရန်ဒက်ဖ်နိုင်ငံရှိအခြေအနေမှာကိုယ်စားလှယ်လောင်းဘက်သူမဆိုသူတို့ရွေးကောက်ပွဲမှာဝင်ပြိုင်မှုမကြောက်ရေးကြီးတယ်ဆိုတာမျိုးတိတိကျကျပြတာမတွေ့ရပါဘူးမဲဆွယ်စည်းရုံးတာထက်တကယ်လုံးပြမဲ့လုံရက်ကပိုအရေးကြီးမယ်လို့ထင်ပါတယ်
ပြည်ကဒရင်ဘတ်နယူးယောက်မြို့ကိုရောက်တဲ့အချိန်မှာဒေါ်နယ်ထရန့်ကရှာဆွေးမှုတွေတိုက်ဖြတ်ဖို့သူအားယူဆိုင်နေတဲ့အကြောင်းပြောပါတယ်။လာမယ့်ရက်အနေငယ်အတွင်းမီချီဂန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာနောက်ထပ်လူထုစီးပွဲတွေကျင်းပမယ်လို့မျှော်လင့်ရပါတယ်။တပတ်ဘိုင်ဒန်ကတော့မေလန်ပြည်နယ်ဘော်တီမိုးမြို့ကိုဒီသတင်းပတ်အတွင်းသွားမယ်လို့သတင်းတောက်တွေကိုပြောပါတယ်။ရွေးကောက်ပွ
လန်ပြည်နယ်ဥချုံရေးမှူး West Mori ကတော့အခုတရားကိုတင်မောတိုက်မိလို့တရားကျုပ်ပြတ်သွားတဲ့ကိစ္စကတနိုင်ငံလုံးတိုင်းတာနဲ့အမျိုးသားစီးပွားရေးအကြီးအကျယ်ထိခိုက်စေတဲ့ဖြစ်ရပ်လို့စနေနေ့က CNN ရုပ်သံကိုပြောပါတယ်
And so the reason that we need people to move in a bipartisan basis
to be able to party ji ne ye long ga di kaisa she set bi amyan song saung ywe pe bo chano ru tai twin ni da ga Maryland pi ne ko u za pe bo Maryland pi ne ko myet nat da pe bo di lo ma hou ba u American si bwa ye amyan song pyan bi long gan le pat nai bo twat ba
ပေါ်ဒီဘုဒ္ဓရာချိုးတဲ့အတွက်လက်တော်ဒေါ်လာသန်း60ပေးဖို့ချက်ချင်းကူညီသမ္မတဘိုင်ဒန်ဆိုရကအတည်ပြုထားပါတယ်။တရားပြန်လည်တည်ဆောက်ရေးအတွက်ကုန်ကျစရိတ်တွေကိုလည်းဖက်ဒရယ်ဆိုရအနေနဲ့အမြန်ဆုံးပံ့ပိုးပေးရမယ်လို့မျှော်လင့်အောင်ကြောင်းပါခင်ဗျာ။
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
ခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်လှည့်ပါရှင်။မက္ကဆီကိုနိုင်ငံမှာအဂတိလိုက်စားမှုပြဿနာကိုဝိုင်းဝန်းတိုက်ဖြတ်ကြအောင်ရည်ရွယ်ပြီးထူးခြားတဲ့အလဲခီးတစ်မျိုးကိုအဂတိလိုက်စားမှုတိုက်ဖြတ်သူတွေကစီစဉ်ထားပါတယ်။မက္ကဆီကိုစီးတီမြို့တော်ကျဲကအချင်းကင်းနေရာတွေနဲ့အဂတိလိုက်စားမှုပြဿနာဘလို့ပတ်သက်နေလဲဆိုတာသိရဖို့မဆုမြမွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားမှာဖြစ်ပါတယ်ရှင်။
လာပါတဲ့ပင်လယ်ကမ်းခြေအပန်းဖြေနေရာတွေရှိတဲ့မက္ကဆီကိုနိုင်ငံစီကို2016ခုနှစ်မှာကမ္ဘာလှည့်ခီးသွွားတွေစံချိန်တင်အောင်လာခဲ့ကြပါတယ်။မက္ကဆီကိုနိုင်ငံခီးသွွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရ2016ခုနှစ်အတွင်းနိုင်ငံတကာဧည့်သည်35သန်းလောက်လာခဲ့ပြီးတော့ခီးသွွားလုပ်ငန်းကနေဒေါ်လာဘီလီယံ20နီးပါးရရှိခဲ့ပါတယ်။ American Dollar နဲ့ပီဆိုငွေလဲနှုန်းမှာပီဆိုငွေတန်ဖိုး20ရာခိုင်နှုန်းလောက်ကျဆင်းခဲ့တာကကမ္ဘာလှည့်ခီးသွွားတွေတိုးလာရတဲ့အကြောင်းတစ်ချက်ဖြစ်ပါတယ်။အခုလိုခီးသွွားလုပ်ငန်းကနေအဓိကဝင်ငွေရနေတဲ့မက္ကဆီကိုနိုင်ငံမှာအာဂရီလိုက်စားမှုပြဿနာကလည်းကြီးမားနေပါတယ်။ဒါကြောင့်ဒီပြဿနာကိုမီးမောင်းထိုးပြနေတဲ့ခီးသွွားအစီအစဉ်တစ်ခုကိုမက္ကဆီကိုစီတီမြို့တော်မှာမကြာခင်ကစလုပ်နေပါတယ
်။
တိုင်းပြည်ဘဏ္ဍာအလွဲသုံးစားလုပ်တဲ့အာဂရီလိုက်စားမှုနဲ့ပတ်သက်နေတယ်လို့စွပ်စွဲခံထားရတဲ့အဆောက်အဦတွေကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကြွေးကြော်စာသားတွေပတ်လည်ဖော်ပြထားတဲ့ဘတ်စကားတွေနဲ့ Fiasuda Dana ဆိုတဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကနေစီစဉ်ပြီးအခမဲ့လိုက်လံပြတာတာပါ။
Abrieron una conversación, empezaron una conversación sobre la corrupción.
အာဂရီလိုက်စားမှုပြဿနာကိုလူတွေအကြားပြောလာကြအောင်လို့အာဂရီလိုက်စားမှုတွေရှိနေတယ်ဆိုတော့မြို့ရဲကနေရာ10ခုစီကိုလှည့်လည်ပြပါတယ်။အဲ့ဒီနေရာတွေနဲ့အာဂရီလိုက်စားမှုဘယ်လိုပတ်သက်နေတယ်လဲဆိုတော့အချက်လက်တွေကိုသိအောင်ကြားအောင်ဒီခီးစင်မှာပြောပြပါတယ်။ဒီလိုအချက်လက်တွေကိုသူတို့သိသွားရင်အာဂရီလိုက်စားမှုပြဿနာကိုဘယ်လိုဖြေရှင်းလို့ရမလဲဆိုတာကိုပြည်သူချင်းချင်းကြားမှာပြောကြဆွေးနွေးလာကြအောင်ရည်ရွယ်ပါတယ်။
စုစုပေါင်း210ခုကိုလိုက်ပြတဲ့အထက်မှာဗဟုအစိုးရနဲ့နှိကတဲ့ဆက်ဆံရေးကြောင့်အခွင့်အရေးတွေရတယ်လို့ဆွဆွဲခံထားရတဲ့ Televisor ရုပ်သံလွှင့်ဌာနအဆောက်အဦဘဏ္ဍာငွေ 1.8 ဘီလီယံပီဆိုပဲသုံးဖို့ခွင့်ပြုခဲ့ပေမဲ့ပြည်သူ့ဘဏ္ဍာ5ဘီလီယံပီဆိုလောက်သုံးဆွဲပြီးစောက်ခဲ့တဲ့အထက်လွတ်တော်အဆောက်အဦအာဂရီလိုက်စားမှုဆွဆွဲချက်တွေနဲ့ထိထိရောက်ရောက်အေးအေးဖို့တာဝန်ရှိနေတဲ့ရှေ့နေချုပ်ရုံတို့ပါဝင်ပါတယ်တာဝန်ရှိသူတွေအနေနဲ့လက်ပေးလက်ယူတိုက်ဖြတ်ရေးကိုတာဝန်တိတိနဲ့ဆောင်ရွက်လာကြဖို့ရည်ရွယ်ပြီးတော့အခုလိုလိုက်ပြနေကြတာဖြစ်ပါတယ
် Muchas veces los políticos piensan
que la isa mu ato myan myan ma a chain cha twa yin phiru re ga ma chin manat pyo cha tain ya ro ma ma hou bu lo nangai yi tama re ga chin nei bi set lou ni ja de a so ya contract twe twet tan ne chi bi ro lat sa ni ja ba de a khu lo nya re go pi tu re ga la ji de so yin a nei song no tu ro twet shet sia phit ba de သူတို့ရဲ့အဂတိလိုက်စားမှုတွေကိုပြည်သူတွေမေ့မသွားအောင်ရောတခြားနိုင်ငံကလူတွေသိနိုင်ကြအောင်မလုပ်လို့ရတယ်ဆိုတာကိုအခုခရီးစဉ်ကပြရရောက်ပါတယ်ခရီးစဉ်မှာပထမဆုံးသွားကြည့်ရတဲ့နေရာကသမရဟောင်းအန်ရီကေပညာနီယက်တို့ရဲ့ဇနီးရုပ်ရှင်မင်းသမီးဟောင်းပိုင်ဆိုင်တဲ့အိမ်ကြီးဖြစ်ပါတယ်ပီဆို86တန်းတန်ဒီအိမ်ကြီးကိုသမရဟောင်းကတော့ဝယ်ယူခဲ့တာနဲ့ပတ်သက်လို့အဂတိလိုက်စားမှုအရှုပ်တော်ပုံကြီးအဖြစ်နဲ့ဝေဖန်ဆွဆွဲခံခဲ့ရပါတယ်အခု corrupt တို့ခီးစင်တွင်လိုက်ပြတဲ့နေရာတိုင်းမှာကားရပ်ပြီးတော့ဒီအဆောက်အဦတွေကိုဘာကြောင့်လာပြရသလဲအခတိလိုက်စားမှုနဲ့ဘလို့ဆက်ဆက်နေသလဲဆိုတော့နောက်ခံသမိုင်းကိုကားရဲက speaker တွေကနေတဆင့်ဖွင့်ပြပါတယ်တနားရီခွဲလောက်ကြတဲ့ဒီခီးစင်တွင်မှာအခတိလိုက်စားမှုပြဿနာကိုလမ်းသွားလမ်းလာတွေပါသတိပြုမိကြအောင်လဲအခတိလိုက်စားမှုတိုက်ဖြတ်သူတွေကစူးစမ်းဆောင်ရွက်ကြပါတယ်
ဒီကြီးစင်ကအဂတိလိုက်စားမှုနဲ့ပတ်သက်လို့ပြည်သူတွေပိုပြီးသိရှိသဘောပေါက်လာအောင်ဒီပြဿနာဖြစ်နေတာကိုဒီအတိုင်းသီးခံမနေပဲပြည်သူတွေဘက်ကလက်မခံဘူးဆိုတာပြသလာအောင်ရည်ရွယ်လုပ်ထားတာဖြစ်ပါတယ်
မက္ကဆီကိုစီဒီမျိုးတော်ရဲ့မှာတနင်္ဂနွေနေ့တိုင်းနှစ်ကြိမ်လိုက်ပြတဲ့ခီးစဉ်တွေကိုအလှငွေတွေနဲ့လဲပတ်နေတာပါနိုင်ငံထဲမှာအပြောင်းလဲဖြစ်လာဖို့တက်အားသလောက်လုပ်နေတာဖြစ်တယ်လို့စီစဉ်သူတွေကပြောပါတယ်ဒီခီးစဉ်မှာနေရာတွေကိုလိုက်ပြုံနေမှာပဲလိုက်ကြည့်သူတွေစီကလည်းဘလို့အပြောင်းလဲမျိုးလုပ်နိုင်မလဲဆိုတဲ့အကြံဉာဏ်တွေကိုသူတို့ကလက်ခံကြိုးဆိုပါတယ်
La corrupción no en tanto empieza del gobierno de los
arriba. Agri laisa mu so ra ho thai ban so ya ga sa ra mho ba bu. Pidu re ga sa ra ba. Upo ma byo wa yin ye ko pidu re ga lat tho lo agri laisa mu le shi ni da ba. Da ko tadi pyu mi la ja me so yin Mexico ma di pyatana ma shi ro aw jano lo lou nai ma ba.
သူတို့လိုက်ပြတဲ့အထက်မှာနောက်ထပ်ထူးခြားတဲ့အထိတ်အမှတ်တစ်ခုကတော့နိုင်ငံတောင်ပိုင်း Guerrero ပြည်နယ်မှာပျောက်ဆုံးသွားတဲ့ចောင်းသား43ယောက်အတွက်အထိတ်အမှတ်လုပ်ထားတဲ့နေရာဖြစ်ပါတယ်။2014 September မှာ college ចောင်းသားတွေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအပြေမပေါ်သေးတဲ့အမှုကမူရရာဇာတွေနဲ့ခြားစားနေတဲ့အစိုးရအရာရှိတွေပတ်သက်နေတယ်ဆိုတာကိုသတိပေးနေပါတယ်။ Transparency International ရဲ့အာဂရီလိုက်စားမှုဆိုင်ရာ2016အညွှန်းစရမှာ Mexico နိုင်ငံဟာ196နိုင်ငံမှာ123နေရာရှိနေပါတယ်။ဒါကြောင့်ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့ရည်ရွယ်တဲ့ corrupto ခီးစဉ်ကိုလိုက်ကြည့်ခြင်းနဲ့ဆိုရင်တော့တနင်္ဂနွေနေ့တိုင်းညနေ3နာရီနဲ့9နာရီတွေမှာစတင်တဲ့ဘတ်စကားခီးစဉ်တွေကို Mexico City မြို့တော်တွေကမနုဿဗေဒပြလိုက်ရှိကနေအခမဲ့သွားစီးနိုင်ပါတယ်ရှင်။
ဒရင်ဘတ်စင်ကနာရီကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့ဒရင်အချင်းချုပ်ကိုပြောပြပေးပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်မဆွတ်ဖို့အမေရိကန်သမ္မတဂျိုးဘိုက်တန်ကတရုတ်သမ္မတရှီကျင်းပင်ကိုပြောဆိုလိုက်ပါတယ်။အင်ကာနီကကောင်းဆောင်နှစ်ယောက်တယ်လီဖုန်းနဲ့စကားပြောဆိုတာမှအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။မူရစ်ဆေဝါနှိမ့်နှင်းမှုနဲ့ဆက်တက်ခြင်းဆက်ဆံဆက်သွယ်မှုရာသီဥတုအပြောင်းလဲကိစ္စနဲ့ပြည်သူချင်းဆက်ဆံမှုတွေမှာပူးပေါင်းဆောင်ရွက်ရေးအပါအဝင်အရေးကြီးကိစ္စတွေကိုလည်းကောင်းဆောင်တို့ဆွေးနွေးခဲ့ကြောင်းအင်ပီရိုထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုလက်နက်တွေပို့နိုင်ဖို့အတွက်၅နှစ်ဆိုင်ရန်ပုံငွေယူရိုငွေဘီလီယံ100ချထားပေးဖို့မြောက်အတ္တလန္တိတ်စီးရီးမဟာမိတ်အဖွဲ့ NATO အခြေအကဲယွန်းစတိုတန်ဘတ်ကအင်ကာနီမှာအဆိုပြုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်ခုံသွေးရေးမြို့ဖြစ်တဲ့လွယ်ချေမြို့ပပလဲကို KIA ကချင်လွတ်လပ်ရေးတပ်ကဝိုင်းရံပိတ်ဆို့ထားတာကြောင့်လွယ်ချေမြို့တွင်စစ်ကောင်စီအုပ်ချုပ်ရေးရန်တရားအလုံးရပ်တန့်နေတယ်လို့ဒေသခံသတင်းတွေအရသိရပါတယ်။ မလာနှင်းနေကတော့လွဲချဲမြို့ရဲစခန်းကို KIA ကဝင်ရောက်သိမ်းယူထိန်းချုပ်ခဲ့တယ်လို့သိရပါတယ်။လွဲချဲမြို့ကစစ်ကောင်စီတပ်စခန်းကတော့ရှိနေဆဲဖြစ်ပြီး KIA ဘက်ကတိုက်ခိုက်တာမျိုးတော့မရှိသေးပါဘူးရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းတိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမ Thank you type ပါ။